Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ6ရက်နေ့တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 32 51နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှိများရှင်လမ်းချမ်းမြေ့ကြပါစေရှင်။ကျွန်မသိန်းလေးထိုက်ပါ။
ကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေဆုံးသက်ရေးအတွက်ဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေဒီကနေ့ရုရှားအစိုးရကိုအဆိုတင်သွင်းကြမှာပါပြည်ထောင်အမေရိကန်ပြည်ထောင်စုကဒုတိယအကြီးဆုံးကျန်းမာရေးဆောင်ရွက်မှုလုပ်ငန်းကိုအင်တာနက်ကနေပြီးတော့ဝင်ရောက်ထုတ်ပေါက်တာဘာလို့လဲဆိုတာသိနိုင်မှုအစိုးရတာဝန်ရှိသူတွေကကြိုးပမ်းနေပါတယ်ဂျော်ဒန်တက်လေရေးမှုမကြခင်တုန်းငါတက်ဖြတ်ခံလဲရတာကိုလက်စားချတဲ့အနေနဲ့ဂျော်ဒန်ကလေကြောင်းစစ်ဆင်မှုတွေ ISIS အစ္စလာမ်စစ်သွေးကြွတွေပေါ်ပြုလုပ်နေပြီဖြစ်ပါတယ်ဒီလိုနိုင်ငံကနေဒေတာရင်းသတင်းတွေကိုတော့မှတ်ခွန်ညွှန်တဲ့အတူတင်ပြပေးသွားမှာပါခင်ဗ
ျကောင်းပါပြီရှင်သတင်းတွေပြီးမှာတော့ယာယီနိုင်ငံသားကတ်ဂိုင်ဆောင်သူတွေမဲပေးခွင့်နဲ့ပတ်သက်ပြီးတော့ကန့်ကွက်ဖို့ပြင်ဆင်နေကြတဲ့အခြေအနေတွေကိုအရင်ဆုံးနှားဆင်ကြရမှာပ
ါဒေါ်သလတ်တိုကိုတလီ26ယောက်သတ်မှတ်ထိုးပြီးမှာခုံရုံးကိုအမျိုးသားလွတ်တော်အခွင့်အာဏာပြည်ပုံဆိုင်ရာဒေပီဖွဲ့စုပေးဖို့တင်ထားပါတယ်။ရပိုင်းတွင်းမှာတ
ော့ဒါတော့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်မရှင်ပြည်ဆောင်ကိုမကြခင်မှာတင်ပြပေးပါမယ်။ဒီနောက်မှာတော့အမျိုးသားပညာရေးဥပဒေကိုစန့်ကျင်နေကြတဲ့ကျောင်းသားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေစစ်ပွဲတွေကြောင့်မိုးကုန်းနဲ့မိုးမိတ်နေတဲ့မှာထောင်နဲ့ချီတဲ့ရက်သားတွေပိတ်မိနေတဲ့အကြောင်းတွေကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုလည်းတင်ပြပေးအောင်ပါပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်ခွန်ညိုတို့ကကြီးညာပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားနဲ့ဇနီးမှာပုံမှုပြင်းထန်လာနေတဲ့တိုက်ပွဲတွေရပ်တန့်ရေးတန်တမာရေးနီလန်းနဲ့အဖြေရှာနိုင်ဖို့အတွက်ဂျာမနီနဲ့ပြင်သစ်နိုင်ငံကခေါင်းဆောင်တွေဟာဒီကနေ့ရုရှားအစိုးရကိုအဆိုတင်သွင်းကြမှာဖြစ်ပါတယ်။အနောက်အဆိုလွတ်လာတဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ KF မြို့မှာတွေ့ဆုံပြီးဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ပြင်သစ်သမ္မတဖရန်ဆွာအိုလန်ဒိုကသူတို့ရဲ့အဆိုပြုချက်ကိုရုရှားသမ္မတဗလာဒီမီပူတင်ထံမှတင်ပြကြမှာဖြစ်ပါတယ်။ပြင်သစ်သမ္မတမစ္စတာအိုလန်နဲ့အတူအစိုးရရုရှားအစိုးရကိုတင်သွင်းမဲ့သူတို့ရဲ့အဆိုပြုချက်ဟာဥရောပဒေသအငြင်းအယေးအတွက်ဖြစ်တယ်လို့တောက်ကြနေဆွေးနွေးပွဲမဆခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကပြောပါတယ်ယူကရိန်းနိုင်ငံတွင်ဖြစ်ပေါ်နေတဲ့သွေးထွက်တမ်းမှုတွေအဆုံးသတ်ရေးအတွက်သူတို့လုတ်ပန်ခွင့်အာဏာအစွမ်းကုန်တုံးပြီးတော့ကြိုးပမ်းသွားမယ်လို့ဝန်ကြီးချုပ်မာခဲကပြောပါတယ်ယူကရိန်းနိုင်ငံအတွင်းကအခြေအနေတွေပိုမိုဆိုးဝါးလာအောင်ရုရှားအစိုးရကကြေးစားစစ်သားတွေနဲ့တင်ကားတွေကိုပို့ပေးနေတယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကလည်းဘရပ်ဆဲလ်စ်မြို့မှာဒီကနေ့ပြောကြားလိုက်ပါတယ်ဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့ကျင်းပဖို့ရှိတဲ့သုံးရကြာလုံခြုံရေးဆိုင်ရာဆွေးနွေးပွဲတက်ဖို့တခြားနိုင်ငံတွေကကာကွယ်ဝင်ကြီးတွေတန်တမာအနေနဲ့အတူရောက်ဂျိုးဘိုင်ဒန်ရောက်ရှိနေတာပါယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဂျွန်ကယ်ရီရုရှားနိုင်ငံသားရဲ့ဝင်ကြီးဆာဂျီလာဖရတ်တို့လည်းဒီဆွေးနွေးပွဲကိုတက်ရောက်ကြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကဒုတိယအကြီးဆုံးကျန်းမာရေးဆောင်ရှားမှုလုပ်ငန်းကုမ္ပဏီကိုဘသူကဘာကြောင့်အင်တာနက်ကနေထိုးဖောက်ဝင်တိုက်ခိုက်တယ်ဆိုတာသိနိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေကြိုးပမ်းနေပါတယ်။အသံကျန်းမာရေးဆောင်ရှားမှုကုမ္ပဏီကဝန်ထမ်းတွေအပါအဝင်လက်ရှိနဲ့အရင်လူနာဟောင်းစုစုပေါင်းလူတန်းပေါင်း80လောက်ရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုရယူသွားခဲ့တာပါ။ဒီအင်တာနက်ကနေထိုးဖောက်ရယူမှုကိုတရုတ်နိုင်ငံကလုပ်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာမဟုတ်မှန်တဲ့အကြောင်းတရုတ်အစိုးရကတုံ့ပြန်ပြောဆိုပါတယ်။စိတ်မှန်းနဲ့ဆွတ်ဆွဲပြောဆိုတာဟာတရားမဝင်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကအင်တာနက်တိုက်ခိုက်မှုတွေကိုပြုလုပ်နေပါတယ်ဆိုပြီးအချက်လက်မခိုင်လုံပဲဆွတ်ဆွဲပြောဆိုမှုမျိုးမလုပ်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွန်လီကပြောပါတယ်သူတို့ကုမ္ပဏီခုလိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်ခံရတဲ့အကြောင်းအသံကုမ္ပဏီကပြီးခဲ့တဲ့လတည်းမှာသိရှိခဲ့ပြီးတဲ့နောက် FBI ပြည်ထောင်စုထောက်လှမ်းရေးအေဂျင်စီကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပါတယ
်တိဘက်ဖုန်းတော်ကြီးဒလိုင်းလာမားကိုနိုင်ငံသားတိုင်းပြည်တွေကလက်ခံတွေ့ရှိတဲ့ပေါ်စာချင်းကံကွက်ကြောင့်တရုတ်အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့မှာနေ့စဉ်ကျင်းပတဲ့ National Prayer Breakfast နေ့ပတ်လည်နာနက်စာစာရင်ဆူတောင်းပွဲပြုလုပ်တဲ့အခမ်းအနားကိုသမ္မတဥပမနဲ့အတူတိဘက်ဖုန်းတော်ကြီးဒလိုင်းလာမာတက်ရောက်ပြီးနောက်တနေ့မှာတရုတ်အစိုးရကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ
်達賴是長期打著宗教旗號從事反華分裂活動的政治流亡者 ဒီဘက်ဖုံးတော်ကြီးဒလိုင်းလာမဟာဘာသာရေးအကြောင်းပြပြီးတရုတ်ဆိုရကိုစန့်ကျင်တဲ့ခွဲထွက်ရေးလုပ်ငန်းတွေလှုပ်ဆောင်နေသူဖြစ်ကြောင်းသူ့ကိုလက်ခံတဲ့နိုင်ငံတွေတိဘက်အရေးကိုအကြောင်းပြုပြီးတရုတ်ပြည်တွင်းရုပ်ကိုဝင်ရောက်ဆွဖက်တဲ့နိုင်ငံတွေကိုတရုတ်အစိုးရအနေနဲ့ကန့်ကွက်ကြောင်းဒလိုင်းလာမအနေနဲ့နိုင်ငံခြားတိုင်းပြည်တွေရဲ့ထောက်ခံမှုကိုရယူပြီးသူ့ရဲ့နိုင်ငံရေးညီမှန်းချက်တွေပြည်မီအောင်လှုပ်ဆောင်နိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းလီကဒီကနေ့ဘေကျင်းမြို့မှာသတင်းတော့တွေကိုပြောကြားလိုက်တာပါမနေ့ကြာသပတေးနေ့ကပြုလုပ်တဲ့ဆူတောင်းပွဲအတွင်းသမ္မတဦးဟာမအနေနဲ့ဖုန်းတော်ကြီးဒလိုင်းလာမနဲ့ဓာတ်ရိုက်တွေ့ဆုံခြင်းမရှိပေမဲ့တယောက်နဲ့တယောက်မလားမကမှထိုင်နေခဲ့ကြပြီးအပြန်အလှန်လှမ်းနှုတ်ဆက်တာမျိုးတော့ရှိခဲ့ပါတယ်ဒီပါရောက်တိဘက်ဘာသာရေးခေါင်းဆောင်နဲ့အဆက်အသွယ်ပြုတာကိုတရုတ်အစိုးရကအစဉ်တစိုက်ကန့်ကွက်နေတာကြားကဆန့်ကျင်ပြီးဖုန်းတော်ကြီးဒလိုင်းလာမဟာအချင်းနာမြစ်တာထားသူဖြစ်တယ်လို့သမ္မတဥပမာကချီးကျူးပြောဆိုထားပါတယ
်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့က TransAsia လေကြောင်းလိုင်းပိုင်းထိုင်ဝမ်ခီးစက်တင်လေယာဉ်ပြတ်ကျခဲ့တဲ့နေရာမှာဒီကနေ့အလောင်းလေးလောင်းထပ်ပြီးတော့တွေ့ခဲ့တာကြောင့်သေဆုံးသူအရေအတွက်35ယောက်အထိရှိသွားပြီလို့အစိုးရသတင်းတွေမှာဖော်ပြပါဗျ။ TransAsia လေယာဉ်အမှတ်235ပေါ်မှာလူ58ယောက်လိုက်ပါသွားခဲ့ပြီးအများစုကတရုတ်နိုင်ငံကခရီးသွားတွေဖြစ်ကြပါဗျ။တိုင်ပေမြို့ကထွက်ခွာပြီးမိနစ်ပိုင်းအကြာမှာပဲလေယာဉ်ပြတ်ကျသွားခဲ့တာပါ။15ယောက်အသက်ရှင်ကျန်ရစ်ပြီး8ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့အစိုးရသတင်းစာတွေမှာတောက်ကြနေကဖော်ပြထားပါဗျ။လေရင်ပြတ်ကျပြီးရေထဲထိုးမကြခင်မှာလေရင်မှုတယောက်ကလေရင်အင်ဂျင်ဆက်ပြတ်သွားတဲ့အကြောင်းထိတ်ချုပ်ရေးဌာနကိုလှမ်းပြောခဲ့တယ်လို့အမည်မဖော်လို့သူလေချောင်းရာရှိတဦးကပြောပါတယ်။လေရင်မှုဟာလေရင်အထိမနာရအောင်အဆောက်အဦအမြင့်တွေကိုရှောင်ပြီးမြေပြင်ပေါ်မှာထက်မြစ်ထဲကိုကျအောင်စူးစမ်းခဲ့ပုံရတယ်လို့လည်းခန့်မှန်းပြောဆိုပါတယ်။ဒီကနေ့တောက်ကြနေ့မှာကျင်းပခဲ့တဲ့တည်ဆုံးသူတွေအတွက်ဆူတောင်းပွဲကိုထိုင်ဝမ်ဒုတိယသမ္မတဝူတန်ကြီးကဝမ်းနဲ့စကားပြောဆိုခဲ့တယ်လို့လေရင်မှုရဲ့အလုပ်ရက်ကိုလည်းချီးကျူးပြောဆိုသွားခဲ့ပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဂျော်ဒန်တက်လီရင်မှုကိုမကြခင်တုန်းက IS Islam စစ်သွေးကြွတွေကရေးရစ်စစ်တပ်ဖြတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့ IS အစွန်ရောက်အဖွဲ့တွေကိုချေမှုန်းသွားမယ်လို့ဂျော်ဒန်ဘီရင်အဗ်ဒူလာကကတိပေးပြောဆိုပြီးမှာပဲဒီကနေ့ IS အဖွဲ့တွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခတ်မှုတွေကိုဂျော်ဒန်နိုင်ငံကစတင်လိုက်ပါတယ်ဂျော်ဒန်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုပြစ်မှတ်တင်တဲ့ပတ်သက်လို့တော့သတင်းတွေထွက်မလာသေးပါဘူးဒါပေမဲ့အခုတိုက်ခတ်မှုတွေဟာဂျော်ဒန်ရဲ့လက်တုံပြန်တိုက်ခိုက်မှုအစပဲရှိသေးတယ်လို့ဂျော်ဒန်နိုင်ငံသားရေးဝန်ကြီးနတ်ဆာဂျူဒေက CNN ရုပ်သံသတင်းဌာနကိုပြောကြားခဲ့ပါတယ်။ဘီရင်အဗ်ဒူလာကတော့ဂျော်ဒန်ပြည်သူတွေနဲ့ဘာသာတရားကိုကာကွယ်စောင့်ရှောက်ဖို့ဆက်လက်တိုက်ခိုက်သွားမယ်လို့ပြောဆိုပါတယ်။ဂျော်ဒန်တက်လေရင်မှုမိုဝတ်အယ်ကာဆက်စပီဟာပြီးခဲ့တဲ့ဒီဇင်ဘာလကစီးရီးယားနိုင်ငံမှာစစ်သွေးကြွတွေရဖမ်းဆီးတာခံခဲ့ရတာဖြစ်ပါတယ်။အင်္ဂါနေ့ကအင်တာနက်အွန်လိုင်းပေါ်ကနေတဆင် IS အဖွဲ့ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့ဒီတိုက်လေရင်မှုကိုလောင်ရင်တစ်ခုထဲမှာထည့်ပြီးမီးရှို့တပ်ဖြတ်ခဲ့တာကိုပြသထားပါတယ်။
အမေရိကန်သမ္မတဥဘာမဟာ ISIS စစ်သွေးကြွတွေကအစတရုတ်နိုင်ငံအစုံနိုင်ငံခြားရေးမူဝါဒတွေပေါ်မှာရှိနေကြတဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အစီအစဉ်တွေကိုပြောပြဖို့ရှိနေပါတယ်။33မျက်နှာပါနိုင်ငံတော်လုံခြုံရေးမဟာဗျူဟာအစီရင်ခံစာကိုတောက်ကြနေမှာထုတ်ဖော်ပြောကြားမှာဖြစ်ပြီးနိုင်ငံခြားရေးရာမူဝါဒနဲ့ပတ်သက်လို့ကြီးမားတဲ့အပြောင်းလဲတော့မရှိနိုင်ဘူးလို့ယူဆရပါတယ်။Republican အမတ်တချို့ကတော့ ISIS စစ်သွေးကြွတွေနဲ့ Ukraine ပေါ်မှာ Russia ရဲ့ပြုမှုဆောင်ရွက်ချက်တွေအပါအဝင်ကမ္ဘာကြီးရင်ဆိုင်နေရတဲ့ချင်းချောက်ခံနေရမှုတွေနဲ့ပတ်သက်လို့သမ္မတဥဘာမာရဲ့အရေးယူဆောင်ရွက်မှုတွေကမလုံလောက်ဘူးလို့ဝေဖန်နေကြတာပါသမ္မတဥဘာမာကတော့စီရင်ခံစာကိုအနှစ်ချုပ်မိတ်ဆက်ပြောကြားတဲ့အချိန်သူ့ရဲ့နိုင်ငံခြားရေးရာမူဝါဒတွေနဲ့ပတ်သက်လို့ခုခံကာကွယ်သွားခဲ့ပါတယ်ပြဿနာပေါင်းစုံရှိနေတဲ့ကမ္ဘာကြီးမှာလုံခြုံရေးပြဿနာတွေကိုလည်းကျွန်တော်တို့ရင်ဆိုင်နေကြရပြီးဒါကိုမြန်မြန်ဆန်ဆန်အလွယ်တကူနဲ့တော့ဖြေရှင်းလို့ရမှာမဟုတ်ဘူးလို့သူကပြောခဲ့တာပါမစ္စတာအိုဘားမားရဲ့အစီရင်ခံစာမိတ်ဆက်မှာဒီ21ရာစုအတွင်းအမေရိကန်ရဲ့အရေးပါတဲ့ဥဆောင်မှုအခမ်းအနားကိုအခိုင်အမာပြောဆိုခဲ့သလိုအမေရိကန်ပြည်ထောင်စုဟာအစွန်းရောက်တွေကိုဆက်ပြီးတိုက်ခိုက်သွားမယ်လို့လည်းပြောပါတယ်။ဒါပေမဲ့စိုးရိမ်ထိတ်လန့်မှုတွေပေါ်မှာအခြေခံပြီးဆုံးဖြတ်ချက်တွေချမှတ်မိတာမျိုးတွေမလုံမီဖို့လည်းသတိပေးခဲ့ပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိစ္စဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံရဲ့ဝန်ကြီးဂျာဗက်ဇာရစ်တို့ဂျာမနီနိုင်ငံမြို့နယ်ကွန်ရက်မှာဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။လူမျိုးရေးဆိုင်ရာဆွေးနွေးပွဲပြင်ပမှာကျင်းပမဲ့ဒီတွေ့ဆုံဆွေးနွေးမှုဟာပြီးခဲ့တဲ့လအတွင်းဝန်ကြီးနှစ်ဦးဒီကိစ္စနဲ့ပတ်သက်လို့နှစ်ကြိမ်တွေ့ဆုံဆွေးနွေးအပြီး
ထမှန် ပြုလုပ်တာလည်း ဖြစ်ပါတယ် အစောပိုင်းကတော့ ဝန်ကြီး ကယ်ရီ နဲ့ ဝန်ကြီး ဇာရီဖ် တို့ဟာ မနေ့ပြန် စနေနေ့မှာ တွေ့ကြမယ် အကြောင်း အမေရိကန် နိုင်ငံရေး ဌာနက ပြောထားခဲ့ပေမဲ့ ဝန်ကြီး နှုတ်ဟာ ဒီကနေ့ တွေ့ပြမယ် အကြောင်း အစစ်မြေ နိုင်ငံရေး ဌာန အရာရှိက ပြောပါတယ် မေကွန်းထုတ်စရာ ဖြစ်နေတဲ့ အီရန်ရဲ့ နျူကလ িয়ার ပြဿနာ ပြည်လည်ရေး အတွက် နှစ်နဲ့ချီ ကြိုးပမ်းလာခဲ့တာမှာ မလ 24 ရက်နေ့ မတိုင်ခင် အခြေခံ သဘောတူညီချက် ရနိုင်ဖို့ အမေရိကန် ပြည်ထောင်စု ဗြိတိန် တရုတ် ပြင်သစ် ရုရှား နဲ့ ဂျာမနီ နိုင်ငံ တို့က ကြိုးပမ်းနေကြတာပါ နောက်ဆုံး အပြစ်သက် သဘောတူညီချက် ကိုတော့ ဇူလိုင်လ 1 ရက် နေ့မှာတတ်မှတ်နိုင်ကြဖို့ကြီးရထားတာဖြစ်ပါတယ်အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုလျှော့ချပြီးလက်နက်တိစောက်ဖို့အတွက်ဥတီလုံဆောင်နေခြင်းမဟုတ်ကြောင်းပီပလပ်စ်ပီ5+1 လို့ခေါ်တဲ့လူမျိုးရေးကောင်စီအများအားအဖွဲ့ဝင်9နိုင်ငံအပေါင်းဂျာမနီတို့ကလိုလားနေကြတာဖြစ်ပါတယ်ဂရိအစိုးရတဲ့အနေနဲ့EU ဥရောပသမဂ္ဂကငွေကြေးထောက်ပံ့မဲ့အစီအစဉ်နဲ့ပတ်သက်လို့ပြန်လည်စစ်ဆေးညှိနှိုင်းမဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့ ထောင်နဲ့ချီတဲ့ဂရိနိုင်ငံသားတွေလမ်းမာတွေပေါ်မှာစံတာပြခဲ့ကြပါတယ်ဂရိပြည်သူတွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားအတွက်ဂရိအစိုးရကရင်ဆိုင်တိုက်ပွဲဝင်နေတဲ့အပေါ်မှာထောက်ခံစံတာပြတာဖြစ်တယ်လို့စံတာပြသူတွေကပြောပါတယ်ဘန်ဒါရေးကြက်တဲ့ကြုံရတဲ့ဂရိနိုင်ငံရဲ့ပြဿနာကိုကူညီဖြေရှင်းဖို့EUနဲ့ဥရောပနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တွေကအမေရိကန်ဒေါ်လာဘီလီယံ 300 ရာနီးပါးငွေစိုက်ထုတ်မဲ့စိုက်ထုတ်ကူညီမဲ့အစီအစဉ်မှာတင်းကျပ်တဲ့သတ်မှတ်ချက်တွေချထားတာနဲ့ပတ်သက်လို့အေသင်မျိုးကလွှတ်တော်ပြင်ပမှာကြာသာပတိနေ့ညကဂရိပြည်သူတချို့စုဝေးစံတာပြခဲ့ကြပါတယ်ချင်းငွေတွေကိုယူမဲ့ဆိုရင်ဂရိနိုင်ငံအနေနဲ့အစိုးရအသုံးစရိတ်တွေနဲ့ပင်စင်လာစာငွေတွေကိုအကြီးကျယ်ဖြတ်တောက်ရမှာဖြစ်တယ်လို့ပြည်သူပိုင်းလုပ်ငန်းတချို့ကိုရောင်းချပြရမှာပါ
နိုင်ဂျာနိုင်ငံကဘိုကိုဟာရမ်စစ်သွေးကြွတွေဟာဂျာမနီနိုင်ငံကမြို့တစ်မြို့ကိုဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဟိုသိခါမှာခင်ဗျာနိုင်ဂျာနိုင်ငံကမြို့တစ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒါဟာဘိုကိုဟာရမ်အဖွဲ့အနေနဲ့အခုသတင်းပတ်တစ်ပတ်ထဲမှာတင်နေစပ်ဖြတ်ကျော်ပြီးဒုတိယအကြိမ်မြောက်တိုက်ခိုက်ခြင်းလည်းဖြစ်ပါတ
ဝင်ရောက်လာခဲ့ပြီးတဲ့နောက်ပေါက်ကွဲသံတွေတနတ်သံတွေကြားရတဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်နိုင်ဂျီးရီးယားနိုင်ငံမှာဖေဖော်ဝါရီလ14ရက်နေ့ကျင်းပဖို့ရှိတဲ့သမရနယ်လွတ်တော်ရွေးကောက်ပွဲတွေကိုသတ်မှတ်ထားတဲ့အတိုင်းပြုလုပ်တင်တယ်လို့ဩဇာရှိတဲ့နိုင်ဂျီးရီးယားခေါင်းဆောင်တွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံထဲမှာမဲပေးခွင့်ရှိသူ34ရာခိုင်နှုန်းဟာမဲပေးကပ်ပြားမရှိတဲ့အတွက်ဒါဟာအရေးကြီးတဲ့ပြဿနာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအခက်အခဲတွေကိုရှိနေပေမဲ့လည်းရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အတိုင်းကျင်းပသွားဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။
ထိုက်တန်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မခွာညိုတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးချင်ပါတယ်။ယာယီနိုင်ငံသားလက်မှတ် White Card ကန်ဆောင်သူတွေကိုပြည်လုံးချုပ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့သမရနဲ့ပြည်တော်စုလွှတ်တော်ကဆုံးဖြတ်ခဲ့တဲ့အပေါ်အငင်းပွားမှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်။အမျိုးသားလွှတ်တော်ဘက်ကကိုဇော်လေ28ဦးကဒီကနေ့မှပဲဒီကိစ္စကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီလို့အခြေခံဥပဒေခုံရုံးကိုအမျိုးသားလွှတ်တော်ကတဆင့်ဖြည့်ရှင်းပေးဖို့တင်ပြခဲ့ပါတယ်။တချိန်တည်းမှာပဲအဖြူရောင်ကတ်ကန်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကိုစန့်ကျင်လှုပ်ရှားမှု White Card Campaign အဖွဲ့ကလည်းအစိုးရအဖွဲ့ကိုတောင်းဆိုချက်နှစ်ခုနဲ့ဒီကိစ္စကိုပြန်စဉ်းစားပေးဖို့တောင်းဆိုလိုက်ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ဖေဖော်ဝါရီလ2ရက်နေ့ကပြည်ထောင်စုတော်မှာမဲခွဲဆုံးဖြတ်ခဲ့တဲ့ယာယီနိုင်ငံသားလက်မှတ်ကန်ဆောင်သူတွေဖွဲ့စည်းပုံပြင်ဆင်ရေးပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဒီနေ့ထိအငြင်းပွားမှုတွေဆက်ရှိနေတာပါ။အမျိုးသားလွှတ်တော်ကိုယ်စားလှယ28ဦးရဲ့လက်မှတ်တွေနဲ့ဒီကနေ့အမျိုးသားလွှတ်တော်မှာဒီကိစ္စဟာအခြေခံဥပဒေနဲ့ကွဲလွဲမှုတွေရှိနေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကိုရယူလိုတယ်ဆိုပြီးတော့တင်ပြခဲ့တဲ့အကြောင်းရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့တရိုင်းမောင်ကပြောပါတယ
်။မျိုးသားလွှတ်တော်ကိုယ်စလေဆက်ရှိရှောက်လက်မှတ်ထိုးပြီးမှခုံရုံးကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌပစည်းပုံဆိုင်ရာဒေပေဖွင့်ဆိုပေးဖို့တင်ထားပါတယ်။ရပိုင်းတွင်းမှာတော့သူစုံတို့ထူးခြားမယ်လို့ထင်ပါတယ်။ကျွန်တော်တို့ဘက်ကလည်းခုံရုံးဆိုတဲ့ကိစ္စမျိုးကတရားရုံးချုပ်လို့ပေါ့နော်။ရှင်းနေရှိရတွင်နဲ့ဆိုလွာတို့ဘာလို့တော့ပါဝါလွှဲတာတော့ဘာလို့လဲ။ရှင်းနေရှိရတွင်နဲ့တိုင်ပင်ဖို့ရာကိုဆင်းနေပါတယ်။
ခွန်ရွေးအဆုံးဖြတ်ချက်ကိုရယူဖို့ဖြစ်လာပြီးပြီးတော့ရှင်းနေရှိရတယ်လည်းလိုလာပြီးဆိုတော့ဆရာတို့ကဘယ်သူတွေနဲ့ဆက်လက်ဆောင်ရမှာလဲပြီးတော့အရင်ကရောအခုလိုအငင်းပွားမှုတွေကိုခွန်ရွေးရဲ့အဆုံးဖြတ်ချက်တွေရယူခဲ့ဘူးလားခင်ဗျအ
ဲရန်ကုန်ကကျွန်တော်တို့ဥအောင်ကျော်စိန်တို့ဥပုံမင်းဖြူတို့နဲ့တော့ကြည်ထားပါတယ်အဲဥအောင်ကျော်စိန်ကအတွေ့အကြုံရှိတယ်ကျွန်တော်တို့တိုင်းရင်းသားရဝန်ကြီးတို့ကခုံရုံးမှာပဲ6လက်ချက်ပေးပြီးမှကျွန်တော်တို့နိုင်ခဲ့တာရှိတယ်လေအဲ့ဒါလည်းဥအောင်ကျော်စိန်တို့ဥပုံမင်းဖြူတို့ကအကောင်းဆောင်တာပါကြည့်ရတာကဥအောင်ကျော်စိန်နဲ့အဖွဲ့ပေါ့နော်6လက်ချက်ပေးတာကဥပုံမင်းဖြူပါအဲဒီတော့ကလည်းကျွန်တော်တို့စီရင်ထုံးထွက်ပါတယ်တိုင်းဒေသကြီးရဝန်ကြီးတွေဟာ နော်တိုင်းဒေသကြီးတွေနဲ့ဝန်ကြီးဖြစ်တဲ့ဆိုတဲ့နော်သတ်မှတ်ရမယ်ဖွဲ့စည်းပုံချေကဥပဒေဆိုင်ရာအရာကျွန်တော်တို့အနိုင်ရခဲ့တာပေါ့
အရင်နာဖဆစ်ဆွဲလက်ထက်တုန်းကလေအဖီအောင်ကတ်ကိုင်ဆောင်သူတွေကိုမဲပေးခွင့်ရှိတယ်ဆိုပြီးတော့စနခံရွယ်ဥပဒေမှာရောပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်ဥပဒေတွေမှာထက်သွင်းရေးဆွဲပြီးတော့မဲပေးခွင့်ပေးခဲ့ပါတယ်ဒါပေမဲ့2008ဖွဲ့စည်းပုံချေကဥပဒေရဲ့ပုံမှန်တချို့မှာတော့နိုင်ငံသားတွေကပဲအချုပ်အခြာအာဏာနဲ့ပတ်သက်တဲ့ကိစ္စတွေမှာမဲပေးခွင့်ရှိတယ်လို့ဖော်ပြထားပါတယ်အချိန်တည်းမှာပဲရန်ကုန်မြို့မှာဒီအပိုင်းတွင်ဖွဲ့စည်းခဲ့တဲ့အဖီအောင်ကက်ကန်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကိုစန့်ကျင်လှုပ်ရှားမှုဝက်ကက်ကမ်ပိန်းအဖွဲ့ကလည်းအစိုးရနဲ့လွှတ်တော်ကပြန်လည်စဉ်းစားသုံးသပ်ဖို့အချက်နှစ်ချက်နဲ့ဒီကနေ့တင်းနာရှင်းလင်းမဲ့လုပ်ပြီးတော့တောင်းဆိုခဲ့ပါတယ်
အဲ့ဒီအချက်ကတော့ဒီဆောင်စုအရေးကိစ္စတွေနိုင်ငံသားဥပဒေတမတ်တည်ထိုင်ခံခြင်းမရှိသူတို့ဤဆန္ဒမဲပေးခွင့်ကို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတင်တာမကလောင်လာမည်မြင့်တိရောက်ောက်ပွင့်မျိုးတွေမဆိုလုံးဝဆန္ဒမဲပေးခွင့်မပြုရင်ကျွန်တော်တို့ကဆောင်ရတော့မီဖြစ်ပါတယ်အဲ့ဒီချက်ပါဒုတိယတစ်ချက်ကအစိုးရယာယီတက်တဲ့ကံလက်မှတ်ဝိုက်ကမိပေးခွင့်ဖြည့်ချဲရေးပြည်သူ့နိုင်ငံရဲ့အခြေချသောအခြေချသောမီဆိုတော့ပြည်သူ့နိုင်ငံရဲ့ဖြည့်ချဲသိရှင်မရှိပါကပြည်ထောင်စုအပေါင်းကံွက်လှုပ်ရှားမှုများဆောင်ရတော့မီဖြစ်ကြောင်းကျွန်တော်တို့ကသူတို့ကိုပြောခဲ့ပါတယ်ခင်ဗျာဒီနှစ်ချက်ကိုပဲကျွန်တော်ကအဓိကထားပြောတာပါ
White Cat campaign ဖွဲ့မှာပါဝင်တဲ့ကိုညင်ညီမောင်ပြောသွားတာပါဒီဖွဲ့ထဲမှာရခိုင်တိုင်းဒေသကိုညင်ညီမောင်အပါအဝင်အခြားတိုင်းဒေသ၃ဦးနဲ့ဆရာတော်ဦးရတူမမသာဦးဆောင်ဆရာတော်တူဦးပါဝင်လူပုဂ္ဂိုလ်၄ဦးနဲ့တန်ဃာတော်၅ဦးဖွဲ့စည်းထားတာပါ Whitecat campaign အဖွဲ့ဟာအစိုးရအဖွဲ့ကသတင်းရေးဝန်ကြီးဦးစိုးဝင်းတမန်ရုံးဒုဝန်ကြီးတူဦးနဲ့လူဝင်မှုကြီးကြပ်ရေးကညင်ကြိုင်းမှုချုပ်တို့နဲ့မနေ့တုန်းကညနေပိုင်းမှာတွေ့ဆုံခဲ့ပြီးတော့ဒီကိစ္စကိုပြန်လည်စဉ်းစားသုံးသပ်ပေးဖို့တွေ့ဆုံစကားပြောပေးမယ်လေအစိုးရဘက်ကတော့တစုံတရာအပြည့်မပေးခဲ့ဘူးလို့ကိုညင်ညီမောင်ကပြောပါတယ်ခင်ဗျာ
ကရိုက်ချင်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားမဟုတ်တဲ့ယာယီအစည်းအမှတ်ပြုကဗျာတနည်းအားဖြင့် white card ကင်ဆောင်ထားတဲ့သူတွေကိုနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆန္ဒခိုင်ပွဲမှာမဲပေးခွင့်ပြုဖို့နိုင်ငံတော်သမ္မတနဲ့လွှတ်တော်ကသဘောတူလိုက်ပါတယ်ဒီလိုခွင့်ပြုလိုက်တာဟာလူတစုအကျိုးအတွက်လားတပါးတီတစ်ဖွဲ့တစ်စီးအကျိုးအတွက်လားတိုင်းပြည်ပေါ်မှာကောင်းကျိုးဆွေးပြေးတွေဘယ်လိုရိုက်ခတ်လာနိုင်ကြလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါဆိုရချင်ပါခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax နံပါတ် 2323925992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 သာဖိုင်နဲ့လဲပေးပို့နိုင်ကြပါခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုကတော့မြန်မာဆိုင်ရာသတင်းတင်းဆောင်ပါတွေကိုဆက်ပြီးတော့တင်ပြပေးပါမယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့တပိတ်မှောက်ចောင်းသားတွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်ကိုတပိတ်မှောက်ចောင်းသားတွေကပေးချလိုက်ပြီးတော့ဒီလိုထုတ်ပြန်ချက်ကသူတို့ကိုနှိမ်နှင်းဖို့အတွက်အစိုးရဘက်ကပြင်ဆင်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလ5ရက်နေ့ကထုတ်ပြန်ခဲ့တဲ့အစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာအမျိုးသားပညာရေးဥပဒေကိုအကြောင်းပြုပြီးတချို့နေရာဒေသတွေမှာဥပဒေနဲ့မညီညွတ်တဲ့ဆန္ဒပြမှုတွေပြုလုပ်နေကြောင်းနဲ့စစ်မှန်တဲ့ပညာရေးဆိုင်ရာဆန္ဒတွေကိုအစိုးရဘက်ကလွှတ်တော်ကိုတင်ပြပြီးဆောင်ရွက်နိုင်တာတွေကိုဆောင်ရွက်ပေးမှာဖြစ်ကြောင်းရေးသားထားပါတယ်။ပညာရေးဆိုင်ရာကိစ္စတွေကိုအကြောင်းပြုပြီးစုပုံမှုများဖြစ်လာစေရန်ကျောင်းသားလူငယ်တွေကိုအသုံးချပြီးကျောင်းသားအမိခံသူများနောက်ွယ်ကနေကြိုးကင်ဆောင်ရွက်နေသူများအားပေးအမြောက်ပြုနေတဲ့နိုင်ငံရေးအဖွဲ့တချို့ပါဝင်ပတ်သက်နေတာကိုတွေ့ရှိရကြအောင်ဒီအတွက်မိဘပြည်သူတွေအစိုးရနဲ့ပူးပေါင်းကူညီဖို့ပြောဆိုထားချက်တွေကိုပင်မတပိတ်စစ်ကြောင်းခေါင်းဆောင်တဦးဖြစ်တဲ့ဘကတဥက္ကဋ္ဌကိုကျော်ကိုကိုကပယ်ချခဲ့ပါတယ်
။အချောင်းသားမဟုတ်တဲ့လူတွေကနောက်ကိုရန်နေကြိုးကင်ပြီးတော့စုပူလှုပ်ရှားမှုဖြစ်အောင်ဖန်တီးနေရဆိုတဲ့သဘောမျိုးတက်ရအောင်ရှင်းထားပြီးတော့မိဘပြည်သူတွေသူတို့နဲ့ပူးပေါင်းကြပါသူတို့ဘက်ကရက်ကြပါဆိုတော့ဒါတနည်းအဖြစ်ပြောရင်ဒါကျွန်တော်တို့ကိုပြည်သူလို့အယောင်ဆောင်ပြီးတော့လူအုပ်စုကြီးတခုကနေပြီးတော့လာပြီးဟိုကျွန်တော်တို့တိုက်ခိုက်အောင်လို့တမင်တွေကပြင်ဆင်နေတဲ့ပြင်ကစားကွက်တခုလို့တော့ကျွန်တော်တို့ကသွားပြီးမြင်တယ်အဲ့တော့ဒါကမကြိုးတာဘူးအစီအညာချက်ကိုကျွန်တော်တို့ကအစအဆုံးယုံကြည်မရှိဘူးကျွန်တော်တို့ကိုဖမ်းဖို့စီးဖို့ဒါမှမဟုတ်ရိုက်ဖို့နှက်ဖို့အကြမ်းဖက်ဖို့အကွက်တခုခင်းနေပြီးပြင်ဆင်နေ
ဒီလိုကျွန်တော်ကဒီအာနာပိုင်လုံနိုင်နေကိုင်နိုင်နေပါဝါရှိရလူတွေသူတို့လက်ထဲမှာလက်နက်ရှိရလူတွေကနေဒီကလေးတွေကိုအနေရောငါတို့တာဝဲမယူလို့ပြောတာသူတို့ကဒီကလေးတွေကိုရှိုင်းမဲ့ဖမ်းမဲ့စီးမဲ့တတ်မဲ့ဖြတ်မဲ့လို့ပြောတာနဲ့အတူတူပဲအဲ့လိုစကားမျိုးတွေနေပြည်သူလူတို့ချိတ်ချောက်တာတော်တော်ကြီးကိုမအိုမအနေပြီဒီလိုမမျိုးထက်ကျူးလုံလို့ရှိရင်သူတို့အတွက်နောင်တရရစရာအချိန်မရှိတော့ဘူးဆိ
င်းတဲ့ပုံမှန်19ကိုဆိုလိုတာဖြစ်ကြောင်းတမရယုံညွှန်ကြားရေးမှူးဦးစော်ထေကဆိုပါတယ်
ဆက်ရှိစပေါ်ပေါ့ဗျာအဲဒီမှာဟိုကျွန်တော်တို့ကငင်းညာဆိုဆန္ဒပေါ်တော့ကွင်းပေါ့နော်သူကဆန္ဒပေါ်တော့မဲ့နေရာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကုချုပ်ရေးပေါ့နော်နောက်လုံခြုံရေးတပ်ဖွဲ့ကိုအတိဝေးချောင်းကြရပါတယ်အဲဒီတိဝေးချောင်းကြတဲ့ပုံမှာမူတည်ပြီးမှာသက်ဆိုင်ရာလုံခြုံရေးဖွဲ့စည်းကုချုပ်ရေးဖွဲ့စည်းကနေပြီးတော့ဟိုသူကကန့်ကွက်လို့ပါကန့်ကွက်နိုင်တယ်ဟိုမကန့်ကွက်ရင်လည်းခွင့်ပြုပေးနိုင်တယ်ခွင့်ပြုဟိုကန့်ကွက်ချက်တစ်စုံတည်းအားမရှိရင်သူကဆက်လက်ပြီးတော့လုံးဆောင်နိုင်တယ်ဒါကသူတို့ကပြင်ဆင်ထားတဲ့ဥပဒေတိုင်းနော
်မန္တလေးကြောက်စဲမြင်းညံကြောက်ပရောင်6ရေနံကျောင်းမကွေးတောင်နှင်းကြီးကနေခြိတက်လာနေတဲ့ပြင်မကျောင်းသားတပိတ်စစ်ကျောင်းကတော့လုံချုံရင်အင်အားတွေနဲ့ပိတ်ဆို့တားဆီးဖို့ပြင်ဆင်နေတယ်ဆိုပြီးသတင်းထွက်နေတဲ့ဆက်သွွားရွာကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်ကျောင်းသားတွေရဲ့ပြောပြချက်အရဆက်သွွားမှာစောင့်နေတဲ့လုံချုံရင်အင်အားတွေဟာကိုးပင်ဆိုတဲ့နေရာကိုပြန်ဆုတ်ထားတယ်လို့ဆိုပါတယ်ဒီကနေ့မှပဲတနင်္သာရီတိုင်းကတဝဲတပိတ်စစ်ကြောင်းဟာမြို့ထဲမှာပဲလှည့်လည်ဆန္ဒပြခဲ့ပြီးလာမယ့်ရှင်းရက်နေ့မှာမော်လယ်မြိုင်ကျောင်းသားတမကနဲ့အတူခရီးရှည်ခြိတက်နေတဲ့ ARR တပိတ်စစ်ကြောင်းနဲ့ပေါင်းပြီးခြိတက်မယ်ဆိုပြီးတဝဲကျောင်းသားတပိတ်ခေါင်းဆောင်ကိုမင်းလွင်ဦးကဆိုပါတယ်
။ဟုတ်ကဲ့အခုလက်ရှိရှင်တွေကကျွန်တော်မှန်းနေခြေကနေဆက်တန်းကျောင်းမှာကျောင်းကြီးကကျောင်းသားတွေကိုကျုံမလောက်ပဲထားထားတယ်ဗျ။ဒီနေ့ဘောဆက်မယ်ဆက်ပြီးတော့မလက်ကြံနိုင်ဘူးဒီနေ့ဘောဆက်မယ်ဆက်ပြီးတော့ကျွန်တော်တို့ရှင်းရက်နေ့မှာကျွန်တော်တို့မော်လယ်မြိုင်တက်ပြီးတော့ခရီးနေ့မှာမော်လယ်မြိုင်ကျောင်းသားတမကနဲ့ကျွန်တော်တို့ပေါင်းမယ်ပေါ့လား။ပေါင်းပါလား။ပြီးတော့ကျွန်တော်တို့မော်လယ်မြိုင်ပြီးရင်တော့ကျွန်တော်တို့ ARR ကျွန်တော်တို့
ARR ကျောင်းသားတပိတ်စစ်ကျောင်းကတော့ပန်းတတော်မျိုးကနေညောင်တုံးမျိုးကိုဆက်ချီတက်နေပါဗါး ARR တပိတ်မှာတော့အထက်တန်းကျောင်းသားကျောင်းသူတွေလိုက်ပါနေတဲ့အတွက်တိုင်းဒေသကြီးအစိုးရအဖွဲ့ကမိဘတွေကိုခေါ်ယူဆွေးနွေးတာတွေအပြင်တပိတ်မောက်ကျောင်းသားတွေတဲခေါ်လို့မရအောင်ဖုန်ကြီးကျောင်းတွေကိုဖိအားပေးခြင်းစစ်ကျောင်းမှာသုံးဖို့အတွက်ကားငါလို့မရအောင်ဖိအားပေးမှုတွေနဲ့ကျောင်းသားရောင်ဆောင်များထည့်ပြီးနှောက်ယှက်မှုများရှိနေတယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်ပြမတပိတ်ကကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကတော့တပိတ်စစ်ကျောင်းများအားလုံးဟာရန်ကုန်မှာစုစည်းကြမှာဖြစ်ပြီးအစိုးရအနေနဲ့အများဆုံးတွေ့ဆုံဆွေးနွေးနိုင်ဖို့အတွက်တောင်းဆိုထားကြောင်းပြောဆိုပါတယ်
။အဲတွေ့ဆုံဆွေးနွေးပွဲကိုလုပ်ချင်တဲ့ဆန္ဒကျွန်တော်တို့မှာအပြည့်ရှိတယ်။သူတို့ကသာမလုပ်ချင်လို့မြွှေညရွှေနဲ့ပုံစံအမျိုးမျိုးနဲ့ဒါနည်းမျိုးစုံလှည့်စားနေရလို့ကျွန်တော်တို့မြင်တယ်။အဲ့တော့ချက်ချင်းကိုဒီတွေ့ဆုံဆွေးနွေးပွဲကိုပြန်ခေါ်ပေးဖို့ကျွန်တော်တို့တောင်းဆို
။အစိုးရဘက်ကတော့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးနိုင်ဖို့အတွက်လက်ရှိမှာပြင်ဆင်နေကြောင်းတမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆက်ပြောသွားပါတယ်။အမျိုးသားပြည်ညာရေးဥပဒေကိုနိုဝင်ဘာလကစပြီးကျောင်းသားတွေကတပိတ်မှောက်ခဲ့တာပါ။အစိုးရအနေနဲ့ရက်ပေါင်း60အတွင်းတွဲဆုံဆွေးနွေးဖို့လည်းပြောဆိုထားပါတယ်။ရက်60အလွန်မှာတော့ခရီးရှည်ခြိတက်မှုကိုစတင်ခဲ့ပြီးအမျိုးသားပြည်ညာရေးဥပဒေကိုတပိတ်မှောက်ခဲ့ပါတယ်။အစိုးရကကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးရေးလုပ်ပေးပါမယ်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်တပိတ်လံဖို့အတွက်တောင်းဆိုခဲ့ပါတယ်။ကျောင်းသားတွေကတော့ဆွေးနွေးနေစဲကာလမှာပဲပြည်လည်မှုတွေမရမချင်းတပိတ်မှောက်မှုတွေဆက်ရှိနေမှာဖြစ်ကြောင်းပြောဆိုခဲ့တာကြောင့်ဆွေးနွေးပွဲနှစ်ကြိမ်လုပ်ပြီးမှအစိုးရဘက်ကဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာဆွေးနွေးဖို့အတွက်ရက်ရွှေဆိုင်ခဲ့ပါတယ်ရှင်
။ဒါကတော့ Time ခြေဆိုင် VOE သတင်းထောင်မှတ်အေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ထောင်နဲ့ချီတဲ့အရက်သားတွေစစ်ပွဲကြောင့်ပိတ်မိနေတဲ့အခြေအနေတွေကိုကြည့်ကြရအောင်ပါ။မြန်မာစစ်တပ်နဲ့ပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော်တို့နှစ်ဖက်တိုက်ပွဲအရှိန်ရော့သွားပေမဲ့စစ်ပေးဒုက္ခတဲ့2000ကျော်လောက်ဟာမိုးကုန်းနဲ့မိုးမိတ်မြို့နယ်အတွင်ပိတ်မိနေပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကအသေးစိတ်ဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ဒေသခံစစ်ပေးဒုက္ခတွေကို JRC ပြန်သွားခွင့်မပေးဘဲမြန်မာစစ်တပ်ကတားမြစ်ထားတယ်လို့ DNLA ကပြောပါတယ်။မိုးကုံမျိုးပေါ်ကအရှိရွာကျောင်းတိုက်ရောက်နေတဲ့ဒုက္ခသည်တွေအတွက်အကူအညီတချို့ရပေမဲ့တိုက်ပွဲဖြစ်ခဲ့တဲ့ရွှေညောင်ပင်ရွာနဲ့အနီးအနားတဝိုက်ဒုက္ခသည်တွေဟာနှစ်ဖက်တိုက်ပွဲကြမှာပိတ်မိနေပြီးတော့အခက်အခဲတွေရင်ဆိုင်နေရတယ်လို့တအောင်းကျောင်းသားနဲ့လူငယ်အဖွဲ့ကမိုင်းမျိုးအောင်ကပြောပါတယ်
ဒီမြန်မာပြည်တမတော်ကသူတို့ပြန်ပြန်လောက်ခွင့်မပေးဘူးဗောနပိတ်ထားပေးတယ်။ဒီလောက်ခွင့်မပေးတော့သူတို့ကဒီတစ်ထက်ထက်လာလို့မရောက်ဖြစ်နေတ
ယ်။ဒါပြင်မြန်မာစစ်တပ်ရဲ့အင်အားတိုးချဲ့ထားပြီးကြေးရွာလူနေအိမ်တွေထဲမှာဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့မိုင်းမျိုးအောင်ကဆိုပါတယ်။လောလောဆယ်နှစ်ဖက်တိုက်ပွဲတွေရပ်နေပါတယ်။ဒါပေမဲ့အပြစ်ခက်ရက်စဲဖို့နှစ်ဖက်ဆင်းဆက်ညှိနှိုင်းတာတွေတော့မရှိသေးဘူးလို့ TNLA ကဘိုးကြီးမိုင်းအိုက်ကျော်က VOE ကိုပြောပါတယ်။
တဘောရဒီမဖက်တီတွေ့မှုတော့မရှိဘူးဒါမှဒီသူရစီတက်ကဒီမနဲ့မူကွက်ပဲချမ်းကနေကျွန်တော်ပဲရှိရပဲအချမ်းကိုပြန်ပြီးမှထုတ်ရှိစင်လာတာရှိတယ်ဒါနဖက်တီတွေ့မှုတော့မရှိသေးဘူးကိုကြည့်တ
ော့မြမအစိုးရဘက်ကတော့လေချောင်းနဲ့တိုက်စစ်စင်နေဆိုတဲ့သတင်းအချက်လက်မရသေးဘူးလို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကတုံ့ပြန်ပြောဆိုခဲ့ပါတယ်ပိတ်မိနေတဲ့ရွှေညောင်ပင်ရွာတွေကဒုက္ခသည်တွေနဲ့တိုက်ပွဲအခြေအနေလေကြောင်းပစ်ကူနဲ့တိုက်ပွဲဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်လို့မြောက်ပိုင်းတိုင်းစစ်ထာနာချုပ်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားမဲ့တာဝန်ခံမရှိဘူးလို့ဖုန်းကင်တဲ့သူကပြန်လည်ဖြေဆူခဲ့ပါတယ်။မိုးကုတ်မြို့နယ်တဝိုက်နှစ်ဖက်တပ်တွေရှိနေစေဖြစ်ပြီးဒေသခံဒုက္ခသည်တွေဟာအခြေအနေတွေကိုစိုးရိမ်နေစေဖြစ်တယ်လို့တအောင်မျိုးသမီးအဖွဲ့အစည်း TWO ကဒီဒီပို့ကြံကပြောပါတယ်
။မနေ့တော့ငါခြေပေါ့နော်။ဒီစစ်ရဟရင်ကအဲ့ဒီဒေသမှာပြန်ဝဲနေတုံးပဲရှင်။ဆိုတော့အချိန်ညီညီနေပြီလို့တော့ဟိုအာမခံလို့မရအောင်ပြောလို့မရဘူးပေါ့နော်ဘာလို့လဲဆိုတော့အဲ့ဒီမကုန်မမိတ်အဲ့ဒီဂျားထဲမှာဒီစစ်တပ်နဲ့တပ်ကရှိနေတော့မှမြန်မာတပ်မတော်ရောဒီ TNA ရောရှိနေတော့မှဆိုတော့အချိန်ညီကအခမ်းမသိရင်ဖြစ်နိုင်တဲ့ဒီတိုက်ပွဲအချိန်မရွေးဖြစ်နိုင်တဲ့အနေထားမှာတော့ရှိနေတော့ပဲပေါ့
မိုးကုတ်မြို့ပေါ်ကိုရောက်နေတဲ့ဒုက္ခသည်တွေအတွက်အစိုးရကတော့တောက်ကြနေမှာစံစီစားလှူဒန်းဖို့ရှိပါတယ်။အဲ့ဒီမှာဒုက္ခသည်600ကျော်လောက်ခိုးလုံနေတာပါ။အရင်နေ့တွေကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုဝင်ဆောင်မိခင်တဦး၊ရွာသားနှစ်ဦးသေဆုံးခဲ့ရပြီးကျောင်းသားနှစ်ဦးမှလည်းဘုံးဆန်မှန်တဲ့အတွက်လေဘေးနဲ့နားမှာပြင်းပြင်းထန်ထန်ထိခိုက်ခဲ့တယ်လို့ဒုက္ခသည်အရေးကူညီနေသူတွေကပြောပါတယ်ရှင်။
မရင်ချင်းနိုင်စူးစီးတင်ပြပေးခဲ့တာပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်ပြင်သစ်သမ္မတဖရန်ဆွာအော်လန်ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကယ်တို့နှစ်ဦးဟာယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေရပ်တန့်နိုင်ရေးအပြည့်အခတ်ရက်စဲရေးဆွေးနွေးဖို့တင်ပြချက်တွေနဲ့အတူယူကရိန်းနိုင်ငံကိုရောက်ရှိနေပါတယ်တချိန်တည်းမှာပဲယူကရိန်းနိုင်ငံကီယက်မြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းအပြည့်အခတ်ရက်စဲရေးကိုချက်ချင်းအကောင်အထည်ဖော်ဖို့တိုက်တွန်းလိုက်ပါတယ်။ဒီအကြောင်းကိုတော့ VOA ရဲ့ပင်တဂွန်သတင်းထောက်ကာလာဘသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံကီယက်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်အစိုးရရဲ့ယူကရိန်းဘက်ကရပ်တည်တဲ့ထောက်ခံမှုကိုပြသလိုက်ပါတယ်။လက်ရှိကြုံနေရတဲ့အကျပ်အတဲတွေကိုတန်တမာနီလာအရာဖြစ်ရှင်ဖို့ကိုလည်းမနေ့ကတိုက်တွန်းလိုက်ပါတယ်။တချိန်ထဲမှာငြိမ်းချမ်းရေးဆိုတာတစ်ဖက်တည်းနဲ့လုပ်လို့ရမှာမဟုတ်တဲ့အကြောင်းသူကပြောဆိုပါတယ်
။ Russia and the separatists are seizing more territory.
Ukraine ရဲ့ပိုင်နက်နယ်မြေတွေကို Russia လူလာသူခွတ်ထွက်ရေးတပ်ုံတွေကပူပြီးသိမ်းပိုက်လာနေပြီးတော့တွဲဆုံဆွေးနွေးရေးလုပ်ဖို့လည်းငြင်းဆန်နေကြရပါတယ်။ဒါအပြင်လူမှုကိုလည်းပူပြီးချင်းချောက်လာနေကြပါတယ်။ငြိမ်းချမ်းရေးမရအောင်ဟန်တားနေကြတာဘာလို့လဲဆိုတာသံသယဖြစ်စရာမလိုပါဘူး။သူတို့ကကရင်အစိုးရကိုသူတို့ရဲ့ပိုင်တဲ့နယ်မြေနယ်စပ်ဒေသကိုထိန်းချုပ်ခွင့်မရအောင်ဆက်လက်ပြီးပိတ်ပင်ထားကြပါတယ်
။ပြင်သစ်သမ္မတဖရန်ဆွာအော်လွန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမာကယ်တို့နှစ်ဦးဟာတောက်ကြနေမှာရုရှားသမ္မတနဲ့အပြစ်ခတ်ရက်စက်ရေးအစီအစဉ်တွေမဆွေးနွေးခင်မှာယူကရိန်းနဲ့အရင်ဆုံးတင်ပြဆွေးနွေးဖို့ KF ကိုရောက်နေကြပါတယ်
။ Nous ferons une nouvelle proposition.
ယူကရိန်းရဲ့ကိုယ်ပိုင်အချုပ်အခြာတည်ထောင်မှုကိုအတိအမှတ်ပြုရေးကိုအခြေခံပြီးပြည်ပခအဆုံးသက်ရေးအပြေရှားမဲ့နည်းလမ်းတွေကိုကျွန်တော်တို့ကဆိုပြသွားမှာပါ။
ရုရှားလိုလာသူခွတ်ထွက်ရေးတပုံတွေနဲ့ယူကရိန်းတပ်တွေအကြားယူကရိန်းနိုင်ငံအရှေ့ပိုင်းကတိုက်ပွဲတွေအတွင်လွန်ခဲ့တဲ့ဧပြီလကစလို့လူပေါင်း 9,000 ကျော်သေဆုံးခဲ့ရပါပြီ။ဒီခွတ်ထွက်ရေးတပုံတွေကိုရုရှားကတိုက်ရိုက်ကူညီပေးနေတယ်လို့လည်းအနောက်နိုင်ငံတွေကပြောဆိုနေပါတယ်။ဂျာမနီနဲ့ပြင်သစ်တို့ကရောယူကရိန်းကိုတိုက်ခိုက်ရေးလက်နက်တွေထောက်ပံ့ပေးတာမျိုးကိုကန့်ကွက်ထားတာပါ။ဒါပေမဲ့လည်းအမေရိကန်အစိုးရကတော့ဒီကိစ္စကိုစဉ်းစားနေပါတယ
်။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားပေါ်ကြေကြေပြန့်ပြန့်တက်ရောက်မှုရှိမယ်လို့ယုံကြည်တဲ့ဆုံးဖြတ်ချက်တစ်ခုကိုသမ္မတအနေနဲ့ဆုံးဖြတ်မှာပါ။ဒီဆုံးဖြတ်ချက်ကမဟာမိတ်နိုင်ငံတွေအပေါ်မှာလည်းတစုံတရာတက်ရောက်မှုရှိပါလိမ့်မယ်။
ဘယ်ဂျီယမ်နိုင်ငံဘရဆဲလ်စ်မှာတော့မနေ့ကနေတိုးအရာရှိတွေဟာယူကရိန်းအရေးမဟာမိတ်တွေအနေနဲ့ဘယ်လိုတုံ့ပြန်မလဲဥရောပအရှေ့ချမ်းမှာနေတိုးတပ်ဖွဲ့တွေပိုးပြီးချထားရေးကိုအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂိုကတော့ကီယက်ကိုကာကွယ်ရေးလက်နက်တွေထောက်ပံ့ပေးမဲ့ကိစ္စတွေထက်ရုရှားမှာဖြစ်ပျက်နေတာတွေကိုတစ်ကမ္ဘာလုံးကပိုးပြီးအာရုံစိုက်ဖို့လိုတယ်လို့ပြောပါတယ
်။lack of
ငွေဖြန့်ပွားမှုတွေရင်ဆိုင်နေရတာရင်းနှီးမြှုပ်နှံမှုမရှိတာတွေဒူတွေထွက်သွားကြတာသူတို့ရဲ့ငွေကြေးသူတို့ရဲ့ရူဘယ်ငွေတွေအနှိမ်ဆုံးတန်ဖိုးကျသွားတာတွေဟာရုရှားဘက်ကကျူးကျော်မှုတွေကြောင့်ဖြစ်ရတဲ့အကျိုးဆက်တွေလို့ပြောရမှာပ
ါစစ်ရင်းနှီးနဲ့ဖြည့်ရှင်တာကရွေးစရာတွေထဲကနီလန်တခုရာဖြစ်ပြီးဒီအကျပ်အသေးကိုဖြည့်ရှင်ဖို့အတွက်နီလန်ပေါင်းစုံကိုစဉ်းစားဖို့လိုမယ့်အကြောင်းချက်ခေဂယ်ကပြောဆိုသွားပါရဲ့ရှင် Nan Lao Piopia Bigera Pibarishin, Fio Ye Tolin Chetine, but the Bi Weber and Tan Bilure, Tamam Hole did the chin lesson download, so Yempin, Tamaruya, Emilisa, Bamis at Vue News Togungu, Satu, Nanjavarishin.
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ24 35နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00နာရီကနေ9:00နာရီအထိတကြိမ်နေ့လယ် 12:00နာရီကနေ32:00နာရီတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကို9:00နာရီအစီအစဉ်ပြီးပြီးချင်း9:00နာရီမှာပြန်လည်ပြီးထုတ်
မင်္ဂလာညချမ်းပါသောရရှင်များရှင်ဖီဝေမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညပိုင်းထုတ်လင်းချက်တွေကိုလိုင်းတို့မီတာ25 30 50တိတို့ကနေညဆယ်နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုအရင်ဆုံးနားဆင်ရမှာပါဒီနောက်မှာတော့တုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူလေတုညညမှုပြောလိုက်တာနဲ့လူတိုင်းသိသွားတဲ့အရာကတော့6မျိုးရှိတယ်6မ
ဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးမှာပါ။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဖြစ်တဲ့ဝါရှင်တန်ဒီစီမြို့တော်ဝင်ရွေးကောက်ပွဲကို2014နိုဝင်ဘာလကကျင်းပခဲ့တာမှာအသက်42နှစ်အရွယ်လူမဲအမျိုးသမီးမူရီယယ်ဘောက်ဆာအနိုင်ရခဲ့ပါတယ်။မြို့တော်ဝင်တက်တန်းဟာ၄နှစ်ဖြစ်ပြီးပြန်လဲရွေးကောက်ခံရတဲ့ကာလပတ်လုံးတက်တန်းအကျင့်ပေါင်းအကန့်အသတ်မရှိထမ်းဆောင်ခွင့်ရှိတာဖြစ်ပါတယ်။မဲဆန္ဒရှင်တွေကိုပေးထားတဲ့ဂရုမတည်ခဲ့ရင်တော့မြို့တော်ဝင်အနေနဲ့ပြန်လဲရွေးကောက်ခံရဖို့မျှော်လင့်ချက်မရှိပါဘူး။ဝါရှင်တန်ဒီစီရဲ့ဒုတိယမြောက်အမျိုးသမီးမျိုးတော်ဝင်ဖြစ်တဲ့မူရီယဘောက်ဆာအနေနဲ့သူရာဓုလက်ခံချမ်းသစ္စာကျင်းစုပွဲအခမ်းအနားမှာမျိုးတော်ဝင်တဦးအနေနဲ့ဘာရီဂရိပေးခဲ့လဲဆိုတာကိုဒီသတင်းပတ်မျိုးသမီးကဏ္ဍမှာဒေါ်လှလတန်းကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
Raise your right hand and repeat after me. I state your name.
I, Muriel Elizabeth Bowser,
do solemnly swear
that I will faithfully execute
the laws of the United States of America,
the laws of the United States of America,
and of the District of Columbia,
and of the District of Columbia,
and will to the best of my ability,
and will to the best of my ability, preserve, protect, and defend
the Constitution of the United States,
the Constitution of the United States,
and will faithfully discharge the duties of the mayor of the District of Columbia, which I am about to enter. So help me God. Congratulations.
Thank you, Judge.
ထက်ကတော့ Washington DC မြို့တော်ဝင်ဖြစ်မိကောက်တင်မြှောက်ချင်းခံခဲ့ရတဲ့ Muriel Elizabeth Bowser ကဇန်နဝါရီလ2ရက်နေ့ကကျင်းပခဲ့တဲ့သူ့ရဲ့ချမ်းသစ္စာကျင်းပပွဲမှာWashington DC ရဲ့အယူခံတရားရုံးတရားသူကြီးချုပ် Eric Washington ကတိုင်ပေးတဲ့ကျန်းသစ္စာကျင်းပမှုကိုခံယူခဲ့တာဖြစ်ပါတယ်။အသက်42နှစ်အရွယ်ရှိလူမဲအမျိုးသမီး Muriel Bowser ဟာ Democrat Party ဝင်တစ်ဦးဖြစ်ပြီးမြို့တော်ဝင်ဟောင်း Vincent Green နဲ့အတူတခြားသတိပုဂ္ဂလကိုယ်စားလှယ်3ဦးပါတီငယ်ကိုယ်စားလှယ်2ဦးတို့နဲ့အတူ2014ကကျင်းပခဲ့တဲ့ Washington DC မြို့တော်ဝင်ရွေးကောက်ပွဲမှာမဲဆူဆူပေါင်းရဲ့ 54.53 ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့သူဖြစ်ပါတယ်။သူဟာ Washington DC ရဲ့ရှစ်ဦးမြောက်မြို့တော်ဝင်ဖြစ်ပေမဲ့ဒီမြို့ရဲ့ဒုတိယမြောက်အမျိုးသမီးမြို့တော်ဝင်ဖြစ်ပါတယ်။မိဘများဖြစ်တဲ့ဂျုံနဲ့ဂျိုဘောက်ဇာတို့ရဲ့မွေးချင်း6ဦးနဲ့အငယ်ဆုံးဖြစ်ပြီးသူဟာ DC မြို့တော်မှာကြီးပြင်းလာသူတူဖြစ်ပါတယ်။သူကမြို့တော်ဝင်ဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးရီပီးပြောကြားခဲ့တာကတော့
So here's my promise. We will build a government that this city deserves. I am a steward of this government. This government is not just ours.
ကျမကတိပေးပါရယ်ကျမတို့အစိုးရဟာမြို့တော်နဲ့ထိုက်တန်တဲ့အစိုးရဖြစ်ရပါမယ်ဒီမြို့တော်အုပ်ချုပ်ရေးရဲ့ခေါင်းဆောင်ဟာကျမပါဒီအုပ်ချုပ်ရေးအဖွဲ့ကကျမတို့နဲ့သာဆိုင်တာမဟုတ်ပါဘူးအခုမျိုးဆက်နဲ့ဆိုင်တယ်လို့နောင်လာမယ့်မျိုးဆက်အဆက်ဆက်နဲ့လည်းဆိုင်ပါတယ်ဒါကြောင့်မြို့တော်ကြီးစိမ့်လန်းစုပြေဖို့ကျမ်းမာချမ်းသာကြဖို့ဘေးအန္တရာယ်ကင်းဖို့အလိုပြည့်ဖို့ထိမ့်သိမ်းစောင့်ရှောက်သွားမှာကကျမတို့အားလုံးရဲ့တာဝန်ပါ
ဒါအပြင်မျိုးရဝင်တူအနေနဲ့ပိသစွာသူဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ
် I am accountable to you the people who voted for me and all of those who support I've yet to earn It is my honor to wake up early go to bed late and lay it out all on the line
ကျွန်မအတွက်မဲပေးခဲ့ကြသူတွေကိုကျွန်မပေးဆပ်ရမယ်ကျေးဇူးရှိပါတယ်ကျမကိုထောက်ခံခဲ့ကြသူတွေရဲ့လေးစားမှုကိုရယူနိုင်ဖို့ကျမစူးစမ်းရမှာဖြစ်ပါတယ်။ကျမနေ့စဉ်ပဲမနေ့စောစောထမယ်။ညနေမှအိပ်ရာဝင်မယ်။ကျမမျက်စိပွင့်နေတဲ့16နာရီအတွင်းမှာကျမမြို့နယ်လူထုကောင်းကျိုးကိုမနာမနေဆောင်ရွက်သွားမယ်လို့ကတိပေးပါတယ်။ကျမတို့မြို့တော်ဝင်ရုံးမှာအမှုထမ်းပေါင်း3000ရှိပါတယ်။အားလုံးဟာကျင့်ဝတ်တိုက်ခါအပြည့်နဲ့မြို့နယ်လူဦးရေ6,600အတွက်တော်ဝင်ထမ်းဆောင်ကြရမှာဖြစ်ပါတယ
်။ Muriel Bowser ဟာပညာတော်သင်ဆုနဲ့ Pennsylvania ပြည်နယ် Pittsburgh ရှိ Chatham College ကနေတမိုင်းပွဲရပြီး Washington DC ရှိ American Tech တို့မှအများပြည်သူဆိုင်ရာမူဝါဒရေးရဘာသာရပ်မှာမဟာပွဲ့ရရှိသူဖြစ်ပါတယ်။သူရဲ့နိုင်ငံရေးမှာပါဝင်လှုပ်ရှားမှုကတော့2004ခုနှစ်မှာသူဟာရက်ွက်ကော်မရှင်မှာအကြံပေးပုဂ္ဂိုလ်ဖြစ်ပြိုင်ပွဲ့မရှိရွေးချယ်ခံခဲ့ရပြီးသူနေထိုင်ရာ Richburg ရက်ွက်မှာ2006ခုနှစ်ထိကိုယ်စားလှယ်ဖြင့်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒီနောက် DC မြို့တော်ကောင်စီရဲ့အမှတ်၄ရက်ွက်ရဲ့ကိုယ်စားလှယ်ဖြင့်2008ခုမှာဝင်ရှိပြိုင်ခဲ့ရမှာမဲစုစုပေါင်းရဲ့85ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပါတယ်။2012ခုမှာတခါ66ရာခိုင်နှုန်းနဲ့ပြန်ရွေးကောက်တင်မြှောက်ခံခဲ့ရပြီး2014ခုနှစ်မှာတော့ DC မြို့တော်ဝင်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာဖြစ်ပါတယ်။စရိုလာနှစ်ရက်နေ့ကကျင်းပခဲ့တဲ့ကျန်းသက်စာကျင်းစုပွဲအခမ်းအနားမှာမျူရယ်ဘောက်ဇာကဝါရှင်တန် DC မြို့တော်ဝန်အဖြစ်အကဲဆတ်မှုတွေကိုရင်ဆိုင်ရပွဲရှိတယ်လို့အခုလိုပြောခဲ့ပါတယ
် Today we cannot and will not be satisfied with where we are with the status quo Today our city as much as we progressed we know
ဒီနေ့ကျမတို့အနေနဲ့ရောက်နေတဲ့လက်ရှိနေရာမှာပဲတင်းတင်းရောင်ရဲနေလို့မဖြစ်ပါဘူးရှေ့မှာဖွံ့ဖြိုးတိုးတက်ဖို့အတွက်ကြိုးပမ်းရမှာအကဲဆတ်မှုတွေကိုရင်ဆိုင်ရမယ်ဆိုတာလက်ခံထားပါတယ်။ဆောက်လက်ဆက်အင်အားစီမံကိန်းတွေရှိတယ်လို့ကုန်ကျစရိတ်မြင့်မားနေတာတွေလည်းရှိနေပါတယ်။ဒါကြောင့်ဘယ်ဟာကိုထိတ်တန့်ဦးစားပေးရမယ်ဆိုတာကိုလေးလေးနက်နက်စဉ်းစားဆုံးဖြတ်ဖို့လိုပြီးဖြတ်တောက်လျှော့ချတဲ့နာတွေကိုလျှော့ချရမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ပါစေရင်ဆိုင်ရမယ့်အကဲဆတ်မှုတွေကိုခဏိကစားပြီးနေ့စဉ်ရက်စက်ရဲရဲကြီးရင်ဆိုင်သွားမှာပါ
။သူမျိုးတော်ဝင်ဖြစ်ဝင်ရောက်ရွေးချယ်ခံခဲ့စဉ်ကသူ့ရဲ့ဆောင်ပုဒ်ကတော့ change ဆိုတဲ့အပြောင်းအလဲကိုပေါ်ဆောင်ပေးဖို့ပဲဖြစ်ပါတယ
်။ When I look at our city, I see our promise and I see our great potential. And today we inherit past successes and failures and overdue promises. But most of
all, ကျွန်တော်မျိုးတော်ကြီးကိုကြည့်လိုက်တော့တိုးတက်ဖို့အလားအလာတွေအများကြီးမြင်ပါတယ်။အတိတ်ကအောင်မြင်မှုတွေရဲ့အမွေအနှစ်တွေကိုခံစားကြရတယ်လို့အမှားတွေကြောင့်လည်းနစ်နာမှုတွေကိုတွေ့ခဲ့ရပါတယ်။ဒါအပြင်ပေးထားတဲ့ဂရုတွေအကောင့်ထဲမပေါ်နိုင်သေးတာလည်းရှိနေပါသေးတယ်။အရေးအကြီးဆုံးကတော့ပြည်သူအခွင့်အရေးအပြည့်အဝခံစားလိုက်တဲ့မြို့နယ်လူလူကြီးကိုအမွေဆက်ခံလိုက်ရတဲ့အတွက်ပါပဲ
။ဒါအပြင်မြို့နယ်လူလူတွေအရေးထားတဲ့ပညာရေးနဲ့ပတ်သက်ပြီးတော့လေတို့တဲ့အောင်ပေါ်ဆောင်သွားမယ်လို့ကြိပေးခဲ့ပါတယ
် We've done a good job at attracting more families to our schools. Young families have more confidence in our schools. So now we have to send them the strong signal that our middle schools will be ready.
ကျမတို့လုပ်ငန်းစရမှာကျောင်းတွေမှာခေါင်းဆောင်မှုကောင်းကောင်းရှိဖို့အတွက်လှုပ်ဆောင်မှာဖြစ်ပါတယ်။နိုင်ငံတော်ဟန်းကပြုပြင်ပြောင်းလဲရေးသမားတွေပြောခဲ့တယ်လို့ပါပဲ။ခုနှစ်နှစ်တာကာလအတွင်းဒေါ်လာသန်း1,000ကျမတို့ပညာရေးမှာရင်းနှီးမြှုပ်နှံမှုကနေတံပိုးအရှိဆုံးဆက်လုတ်သွားနိုင်ဖို့အတွက်ခေါင်းဆောင်မှုကောင်းဖို့ပါပဲ။ကျမတို့ကျောင်းတွေကိုတခြားပြည်နယ်ကပြောင်းရွှေ့ပြီးလာတက်ကြလာတွေတိုးလာနေတယ်လို့ကျမတို့ရဲ့ပညာရေးစနစ်အပေါ်လဲပုံမှန်ယုံကြည်စိတ်ချလာကြတာတွေ့ရပါတယ်။ Erigardson, a Lenan Pinay, a Simian Sibu, Dread Losan Tobu, Jamaya Tandi Changa, Kaima Bari, the chain name Habe, a Kuni take Lua de Jaunigule, Lua Darigo, PSCP Nambu, Jamaru, Juban Toyama, Pipare.
Washington DC Muroye, Lumiazu Pite, Lumedri, Lunga Yene, Padelule, Kuni Bambu Tuamelu, Miss Pausaga, Gribe Gibare.
It is my duty to focus on our men and boys of color.
And find
$2,400
for rent. That's crazy. So I hope Muriel Bowser looks at
Washington D.C. ma inga nga gari ga tala gu dola na taong liya kini de dwe da ha debe mshibabu. Biura wien Bowser ni ne di piatana gu pie shin pie nai ni me lu chma myo le ma re lu in shima du ga biura dora pie ba re. Washington D.C. Muriel ma lu me ga nga za ya gai nou lu piu ga tong se shi ya gai nou Hispanic ga go ya gai nou ne Asha ga tong ya gai nou bin တခြားလူမျိုးတွေလည်းရာဂိုင်းနှုံးအနေငယ်ရှိကြတဲ့အတွက်ကြောင့်လူမျိုးပေါင်းစုံကိုယ်ွယ်တဲ့ဘာသာပေါင်းစုံနေထိုင်ရဖြစ်ပါတယ်။ဒါပြင်ဘ ਹੁ အစုရရုံးဆက်ရမျိုးတော်ဖြစ်တဲ့အတွက်ကြောင့်လေမျိုးတော်ဝင်ဘောက်ဇာနေနဲ့သူပေးထားတဲ့ဂရီတွေရဆွမ်းဆောင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။သူ့ဝင်ကတာဝန်ထမ်းဆောင်ခဲ့ကြတဲ့မျိုးတော်ဝင်ဟောင်းတွေဖြစ်တ
မီမြကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍဖြစ်ပါရဲ့ရှင်အခုကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရမယ်အလှပါဒီသတင်းပတ်မှာတော့ဖေဖော်ဝါရီလအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရပ်တွေအကြောင်းကိုဒီသတင်းပတ်ရဲ့သုတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာပါလူမဲကျောင်းသားတွေရဲ့အမှုနည်းနဲ့အာဏာဖီဆန်မှုလျှို့ဝှက်မဲပေးစနစ်စတင်ကျင့်သုံးတဲ့ပထမဆုံးပြည်နယ်အင်ဘူရောကလျှက်စစ်မီအကြောင်းနဲ့တခြားစိတ်ဝင်စားစရာသမိုင်းဝင်ဖြစ်ရပ်တွေပါဝင်ပါတယ်။ကိုအောင်အောင်နဲ့အတူမနန္ဒာချမ်းကကူညီတင်ဆက်ပေးထားပါတယ်ရှင်။
ဒီတစ်ပတ်တော့အမေရိကန်ပြည်ထောင်စုကဖေဖော်ဝါရီသမိုင်းဝင်နေ့ရက်တည်းအကြောင်းတင်ပြမှာဆိုတော့လူမဲကျောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့စလိုက်ကြအောင်လားမန္တန်နာချမ်းရေ
ကောင်းပါပြီကိုအောင်လွန်ခဲ့တဲ့55နှစ်လောက်က1969နှစ်ဖေဖော်ဝါရီလတရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ်ဂရင်းစ်ဘိုရိုကလူမဲကျောင်းသားတွေဟာသူတို့ရပိုင်ခွင့်အတွက်ဆန္ဒပြခဲ့ကြတယ်ရှင
်အဲ့ဒီကာလကလူမဲခွဲခြားမှုတွေရှိနေတော့သူတို့ဆန္ဒပြခဲ့ပုံကလည်းအတော်ပညာပါပါတယ်ဝူဝိုနဲ့ခရက်ဆိုတဲ့ဈေးဆိုင်တွေကလူပြူရေသာထိုင်လို့ရတဲ့ထမင်းစားကုန်တွေမှာသူတို့ကဝင်ထိုင်ခဲ့တာဗျအဲ့ဒီတော့ဆိုင်ပိုင်ရှင်တွေကသူတို့ကိုဈေးရောင်းမပေးနိုင်ဘူးဆိုပြီးညှင်းဆိုခဲ့တဲ့အပြင်ထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့မောင်းထုတ်ခဲ့ပါတယ
်ဒါပေမဲ့လည်းလူမဲကျောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကကျောင်းသားတွေကိုဖမ်းခဲ့တယ်လေ
အဲ့ဒီလိုအနုနည်းနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့လူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာဏာဖီဆန်းပြီးတော့ဝင်ရောက်တာမျိုးအမေရိကန်ပြည်ထောင်စုတဝန်ပြန့်နှံ့လာခဲ့ပါတယ်ဗျာ
ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းမှာလဲ We shall overcome ကျွန်တော်တို့ဟာအခက်အခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှုပ်ရှားမှုတချင်းကိုလည်းတည်ဆူခဲ့ကြတယ်လေ
မငြိမ်မသက်ဖြစ်စေမှု ကျူးကျော်ဝင်ရောက်မှုတွေကြောင့်ဖန်ဆီးခံရတဲ့လူပြည်လူမဲ့ကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလှူရှားသူတွေဟာသူတို့ပေါ်ချမှတ်တဲ့ဒဏ်ကြေးငွေမပေးဘဲထောင်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်တွေမှာလူပြည့်ရှံပြီးတော့တွားခဲ့ပါတယ်ဗျာ။ဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနည်းနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။
ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိဘူးရှင်။အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရတယ်လေ။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးတော့ဝန်ဆောင်မှုပေးတာကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အရသာအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့တယ်ရှင်။
ကဲဒီတခါတော့မဲပေးနီစနစ်အကြောင်းကိုပြောပြရအောင်လားမန္တန်ဒါရေအမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မဲပေးနီစနစ်ကိုဘယ်တော့နဲ့ကစခဲ့တယ်လို့ထင်လဲဗ
ျနှစ်ပေါင်းရာချီရှိပြီလို့တော့ထင်တာပဲကိုအောင်ရဲ့
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကန်တကီပြည်နယ်လူးဝစ်ဗီးလ်မှာကျင်းပတဲ့ရွေးကောက်ပွဲမှာစပြီးတော့ဒီလျှို့ဝှက်မဲပေးနီစနစ်ကိုကျင့်သုံးခဲ့တာပါဗျာဟိုရုံးကအများရှိမှမဲပေးတဲ့အခါစန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိခဲ့တာကြောင့်ဒီနီးစနစ်ကိုပြောင်းလဲပြီးတော့ကျင့်သုံးခဲ့ပါတယ်။တားပိုက်ကောင်တွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီးစနစ်ကိုစတင်ကျင့်သုံးတာကြောင့်ဒီလူးဝစ်ဗေးကစတင်ခဲ့တဲ့မဲပေးနီးစနစ်ကိုတားပိုက်ကောင်မဲပေးနီးစနစ်လို့လည်းခေါ်ကြပါတယ်
။အခုလိုကိုကြိုက်နှစ်တက်ရလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့်လူးဝစ်ဗေးကရွေးကောက်ပွဲကာလတွေမှာလူတွေဟာတက်တက်ကြွကြွနဲ့ပါဝင်လာကြပြီးတော့ဟိုတုန်းကထဲအဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်တို့ပြန့်နှံ့သွားခဲ့တယ်လေ။တောင်ကယ်ရိုလိုင်းနားပြည်နယ်ကတော့ဒီမဲပေးနည်းစနစ်ကို1950မှာအတည်ပြုသတ်မှတ်ခဲ့တဲ့နောက်ဆုံးပြည်နယ်လည်းဖြစ်ပါတယ်ရှင်
။မန္တန်နိုင်ဒီတစ်ခါတော့လျှက်စစ်မီးအကြောင်းပြောအောင်ဗျာ
။ဘယ်ကလျှက်စစ်မီးလဲကိုအောင်ရဲ့
အင်ဗီရောကလျှက်စစ်မိပါ1889ခုနှစ်ဖေဖော်ဝါရီ3ရက်နေ့မှာဝါရှင်တန်ဒီစီကသမရအင်ဗီရောမှာလျှက်စစ်မိတက်ဆင်ပြီးစီးခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်ကသမရဘန်ဂျမင်ဟယ်ရီဆန်နဲ့သူ့မိသားစုဟာလျှက်စစ်မိဖွင့်တဲ့ပိတ်တဲ့မိခလုတ်ကိုမကန်ရဲဘူးလို့ဆိုကြတယ်ဗျ
ဘာလို့မကန်ရဲတာလဲလေ
အဲ့ဒီအချိန်ကဒီလျှက်စစ်ကိုစတုံးကြတာဆိုတော့အကျွမ်းတဝင်မရှိတာကြောင့်ဓာတ်လိုက်မှာဆိုလိုတဲ့ဗ
ျအဲ့တော့ဘယ်သူကမိအဖွင့်ပိတ်လုပ်ပေးကြလဲ
အင်ဗျူရောဝန်ထမ်းတွေကသမရမိသားစုအိတ်ချိန်ကြရင်မိပိတ်ပေးပြီးမနဲ့ကြရင်ပြန်ဖွင့်ပေးရတာပေါ့ဗျာမိပိတ်လိုက်ပြီးတဲ့အခါမှာတော့လျှက်စစ်မိမပေါ်ခင်အချိန်ကအတိုင်းဖျောင်းနိုင်တန်းငွေနဲ့မိအိမ်တွေကိုတုံးကြပါတယ်တဲ့ကဲအခုတခါလေးဆက်ပြီးတော့အမေရိကန်နိုင်ငံရေးမှာအရေးပါတဲ့နေ့ရက်တွေပြောင်းလဲပြင်ဆင်ခဲ့တာကိုဆက်ပြောရအောင်လားခင်ဗျာ
ကောင်းပါပြီရှင်1933ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာနိုင်ငံခြားရေးဝန်ကြီးကော်ဒဲဟူးကဖွဲ့စည်းပုံအခြေခံဥပဒေပါအချက်20ကိုပြောင်းလဲသတ်မှတ်ခဲ့ပါတယ်ဒီထက်မှာသမရနဲ့ဒုသမရတပ်တန်းကိုမတ်လ4ရက်နေ့ကနေဇန်နဝါရီလ20ရက်နေ့အထိပြောင်းလဲသတ်မှတ်တာလည်းပါဝင်တယ်လေ
ဟုတ်ပါတယ်ဒါအပြင်လွှတ်တော်တပ်တန်းကာလကိုလည်းမတ်လ4ရက်ကနေဇန်နဝါရီ3ရက်နေ့အထိပြောင်းလဲခဲ့ပါတယ်ကဘာစီးပွားပြက်ကက်စိုက်ချိန်မှာလှုပ်ရှားရှိတာတွေကိုမြင်းမြန်းဆန်းဆန်းဆောင်ရွက်နိုင်ဖို့ဒီလိုအပြောင်းလဲတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်ဗျာ
Franklin Roosevelt ဆိုရင်လည်း1932ခုနှစ်နိုဝင်ဘာမှာသမရအဖြစ်ရွေးချယ်ခံရပေမဲ့လေသူ့ရဲ့အရေးပေါ်အစီအစဉ်တစ်ခုဟာလေးလတာကြာမြင့်ခဲ့ပြီးတော့သူသမရအဖြစ်ကျန်းသစ်စာချိန်ဆိုတဲ့1933ခုနှစ်မတ်လကျမှသာစတင်အကောင့်ထဲပေါ်နိုင်ခဲ့တယ်ရှင်
ကဲဒီခါတော့အမေရိကန်သမိုင်းမှာသူ့အတွက်အမဲဆက်ဆုံးထင်းစရာကိစ္စတစ်ခုကိုဆောင်ရွက်ခဲ့တဲ့လွတ်တော်အမတ်တယောက်အကြောင်းကိုပြောပြခြင်းပါတယ်ဗျာ
ဘသူပါလိမ့်ရှင
်လွန်ခဲ့တဲ့65နှစ် 1950 ခုဖေဖော်ဝါရီ9ရက်နေ့မှာဝစ်ကွန်ဆင်ပြည်နယ်အထက်လွတ်တော်အမတ်ဂျိုးဆပ်မက်ကာသီယာဝက်စ်ဗာဂျီးနီးယားပြည်နယ်ဝင်းလင်းက Republican အမျိုးသမီးကလပ်မှာမင်ကွန်းပြောကြားခဲ့ပါတယ်အဲ့လိုပြောကြားမှုအတွင်းအမေရိကန်နိုင်ငံသားရေးဌာနကကွန်မြူနစ်205ရောက်ရဲ့စီးရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာခဲ့ပါတယ်ဗျာ
ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွှတ်တော်အမတ်တွေလိုပဲကွန်မြူနစ်ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးတော့ Democrat သမ္မတ Harry Truman ကိုအခက်ခဲတွေဖြစ်အောင်လုပ်ခဲ့တာတဲ့အဲ့ဒီအချိန်ကသူ့လှုပ်ဖော်ကင်ဘက်တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုအန္တရာယ်ကြီးတဲ့လူဖြစ်သတ်မှတ်ခဲ့ကြတယ်လေ
အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂယုမဆိုင်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူအများပြဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စံချိန်ဘက်တွေကပြောကြပါတယ်။ဒါအပြင်သူဟာကွန်မြူနတီဝါရအပေါ်ဆိုရင်တာထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေရှိပါတယ်ဗျာ။
အဲ့ဒီနောက်ပိုင်းတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပေါ့ရှင်။မကတိဝါဒကြောင့်အစိုးရအဖွဲ့အတွင်းမှသာမကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလောက်ကင်ကြတဲ့အပြစ်မဲ့သူအများအပြားအလောက်ကနေရနာခံရတယ်လေ။ဒါပြင်လူတချို့ကိုကိုကိုတေချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လည်းမကတိအပေါ်ဝေဖန်ပြစ်တင်ခဲ့ကြတယ်ရှင်။
ကယ်လတော်မတ်မက်ကာတီဟာ1950နှစ်လပိုင်းထိအရေးပါတဲ့နေရာမှာဆက်ရှိနေပြီးအဲဒီနောက်ပိုင်းမှာတော့သူ့ရဲ့လက်ရက်တွေကြောင့်နိုင်ငံရေးအရာတာဝန်ခံမှုဖြစ်လာခဲ့ပါတယ်။ရုပ်မြင်သံကြားကနေလွှင့်ထုတ်ခဲ့တဲ့ကြားနာမှုတစ်ခုကြောင့်လည်းအမေရိကန်တွေကမက်ကာတီအပေါ်တာဝန်ယူမှုကင်းမဲ့သူတဦးဖြစ်ရှုမြင်လာကြပါတယ်ခင်ဗျာ။
ကိုအောင်အောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးနဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါရဲ့ရှင်။အခုကတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာပတ်စင်ကဏ္ဍကိုနားဆင်ကြရအောင်ပ
ါ။လူသားတွေအပါအဝင်တရဝတွေအပင်တွေအသက်ရှင်ရပ်တည်နိုင်မှုအတွက်မရှုမဖြစ်ရှုနေရတဲ့လေကိုညဉ့်ညမ်းစေတဲ့ဓာတုပစ္စည်းတွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီ။လူညဉ့်ညမ်းမှုဟာလူမှုကျန်းမာရေးတမကသဘာဝဝန်းကျင်အတွက်ပါအန္တရာယ်ရှိပါတယ်။ကမ္ဘာကြီးပူနွေးမှုအဆင်မိုးတွေရွာသွန်းမှုနဲ့အိုဆုံးလွှာပျက်စီးမှုတွေဖြစ်စေတဲ့လူမှုညဉ့်ညမ်းမှုကိုဘယ်အရာတွေကအဓိကဖြစ်စေတာပါလဲ
။လူမှုညဉ့်ညမ်းမှုပြောလိုက်တာနဲ့လူတိုင်းအသိသွားတဲ့အရာကတော့6မျိုးရှိတယ်။6မျိုးကပါလဲပထမကတော့အိုဆုံးပေါ့နော်။အိုဆုံးဓာတ်ဆိုတာဒီမြေပြင်မှာရှိတဲ့အိုဆုံးပေါ့နော်။လူတွေကလုံးလိုက်လို့ဖြစ်တဲ့အိုဆုံးအနေရောအောက်မှာNitrogen oxide ဆိုတဲ့လေထုညဉ့်ညမ်းစီအရာတစ်ခုရယ်နောက်တစ်ခါ VOC ဆိုတဲ့အငွေ့ပြန်တဲ့ organic carbon နေနဲ့ပေါ့အဲ့ထားတွေတက်ပြုတ်ပြီးတော့မြေပြင်မှာအိုဆုံးဖြစ်တယ်အဲ့အိုဆုံးကိုလည်းလေထုညဉ့်ညမ်းစီဟာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့အမှုံမွှားလေးများပေါ့နော်အလွန်သိမ်းငယ်တဲ့အမှုံလေးတွေအဲ့အမှုံလေးတွေကလည်းလူရဲ့ညင်ပတ်ထဲဝင်သွားမယ်ရှူမိမယ်ဆိုလို့ရှိရင်အဆုတ်ကိုလည်းဒုက္ခဖြစ်တယ်နောက်တစ်ခုကညင်နိုင်အောင်ကိုလည်းသူကတနည်းနဲ့တနည်းမမြင်ရတော့ဘူးဒါမျိုးတွေဖြစ်ကုန်တယ်နောက်တစ်ခုကကာဗွန်မိုနောက်ဆိုက်တာလည်းလေထုညဉ့်ညမ်းစေတာပေါ့နော်ဒီကာမီဂိုးတွေဘာတွေမှာဆိုနိုက်ထရိုဂျင်အောက်ဆိုက်တွေရှိတယ်ကာဗွန်မိုနောက်ဆိုက်တွေရှိတယ်ပေါ့နော်ဆာဖာဒိုင်အောက်ဆိုက်တွေလည်းရှိပါတယ်အမျိုးမျိုးပဲနောက်နိုက်ထရိုဂျင်အောက်ဆိုက်ဆိုရှိပါတယ်နောက်ပြီးတော့ဆာဖာဒိုင်အောက်ဆိုက်ဆိုလည်းရှိပါတယ်နောက်တစ်ခုကတော့ခဲပေါ့နော
်တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးပါဒီ6မျိုးနဲ့အတူအာဆနိတ်အက်စပက်စတိုးစ်ဘင်ဇင်းနဲ့ဒိုင်အောက်ဆင်လိုကင်ဆာယောဂါလိုယောဂါဆိုးကြီးတွေကိုဖြစ်ပွားစေတဲ့ဆူဆူဝါဝါအဆိပ်သင့်ဓာတုပစ္စည်းတွေ greenhouse gas လို့ခေါ်တဲ့ဖန်လုံအိမ်ဓာတ်ငွေတွေကမ္ဘာလေထုအထက်လွှာ stratosphere ကကောင်းတဲ့အိုဇုန်းအလွှာကိုပျက်စီးစေတဲ့ဓာတုပစ္စည်းတွေပါဝင်ပါတယ်။အိုဇုန်းလွှာကတော့ကောင်းတဲ့အိုဇုန်းလွှာနဲ့မကောင်းတဲ့အိုဇုန်းလွှာနှစ်မျိုးရှိပါတယ်။ကမ္ဘာလေထုအောက်လွှာ troposphere ကမကောင်းတဲ့အိုဇုန်းလို့ခေါ်တဲ့မြေပြင်နဲ့နီးတဲ့အိုဇုန်းရဲ့အန္တရာယ်ရှိတာပါကာဗွန်မိုနောက်ဆိုက်ကတော့လူခန္ဓာကိုယ်တွေကလိုအပ်တဲ့အောက်ဆီဂျင်အပြည့်အဝမရနိုင်ပေဖြစ်စေတဲ့အတွက်မူးမော်ပြီးခေါင်းကိုက်လာစေသလိုပမာဏသိပ်များသွားရင်အသက်အန္တရာယ်ပြီးတဲ့အထိဒုက္ခပေးတတ်ပါတယ်နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ကတော့အသက်ရှူမှုကဖြစ်စေသလိုသူကနေအက်ဆစ်မိုးတွေရွာစေတာမို့အပင်သရွာတွေအတွက်အန္တရာယ်ရှိတာပါဆာဖာဒိုင်အောက်ဆိုက်ကလည်းအသက်ရှူချက်စီးပြီးမျက်စိနှာခေါင်းနဲ့လယ်ချောင်းကိုအန္တရာယ်ပေးတတ်တယ်လို့လက်လို့ခေါ်တဲ့ခဲကတော့ကြောက်ကယောဂါနှလုံးယောဂါအပြင်ကလေးငယ်တွေဆိုရင်ဉာဏ်ရည်နှိမ်ပါမှုကိုပါဖြစ်စေတာပါအိုဇုန်းသွားနှစ်မျိုးရှိတဲ့အထက်ကမကောင်းတဲ့အိုဇုန်းလို့ခေါ်တဲ့မြေပြင်နဲ့နီးကပ်တဲ့ကမ္ဘာလေထုအောက်လွှာ troposphere ကအိုဇုန်းရဲ့အန္တရာယ်ကိုကြည့်ရအောင်ပါ
မကောင်းတဲ့အိုဇုန်းဆိုတာကတော့မြေပြင်သားမှာကပ်နေတဲ့အိုဇုန်းပေါ့နော်လူတွေကလှုပ်လိုက်လို့ဖြစ်လာတဲ့နေရာအောက်မှာရှိတဲ့ nitrogen နဲ့ volatile organic compound တွေများပြီးတော့ဖြစ်လာတဲ့အိုဇုန်းပေါ့ဥပမာဆိုရင်ပေါ့ chemical plant တွေပါလေဆိုလို့ရှိရင်အဲဓာတုစေယုံတွေကဆိုလို့ရှိရင် VOC ရဲ့ထွက်လာမယ်လေ nitrogen oxide ဆိုတာလည်းဆက်တည်ပါလေ เลยปัดเดบานยาสูรุษิงดับจูบอยู่เสร็จมาปอกเลยขึ้นมาในส่วนเอาใส่ดีสิไอ้นักคู่ปองเลยลูกศิษย์อุจงพิจารณาบอกน้องมีเป็นมามาชีอุจงพิจารณาเลยบอกน้องไอ้อุจงอ่ะรอมาเก่าบอกน้องบุมาสูรุษิงคลีเลยบอกน้องแต่ยังไม่ยุ่งคลีเลยโอเรลูเรียนเจ็ดโยกาชีเลยลูกอ่ะที่อุจงเนี่ยจะชูมีลูกศิษย์ปูบิโรสู้ละเลยถูกไหมเนี่ยนับรอจำนั่นมันขนาดเนี่ยเป็นเลยสิจะชูเป็นเลยสูรุษิงเนี่ย
ไอ้อุจงได้มีอะไรมาขนาดนั้นนะบุรุษเกี่ยห้าสิ่งเลยคนเลยแต่ว่าไอ้บ่เนาะเดียวเนี่ยเดียวจะอุ้งเนี่ยดูมีเบี้ยนี่เนี่ยสนิทเดียร์อะไรก็รู้สัวมุ่งอยู่พิเศษที่เลือดนี่เนี่ยมุ่งชีเลยสุดาบรรลุโลกตีนั่นมาเลือดนี่เนี่ยมุ่งชีได้ไม่ชีได้สุดาไม่สิ่งที่ก็แต่ชูได้ไหมปอชูได้เลยคำว่าเมื่อสิ่งเนี่ยเขาเนี่ยปูนามะสนามะเลยเจ้าเนี่ยเลยยาลาบิโรอ่ะแต่ชีบุรุษปูเคลามะยิ่งจะได้รู้สึกปูรำมัด
ဆိုတော့တချို့နေရာမှာဆိုလို့ရှိရင်အသက်ဆုံးရှုံးသွားတာပေါ့နော်လေးတူထဲမှာမရှိတဲ့နဲ့ဓာတ်တူပစ္စည်းရှိသွားတဲ့အခါမှာရှူရင်းနဲ့အသက်ဆုံးရှုံးသွားတာရှိတယ်ဟိုအနည်းနဲ့အများအသက်ဆုံးရှုံးသွားတာအနည်းအားရှိတာလေနောက်ပြီးတော့လျောကကြီးဖြစ်လာပြီဆိုလို့ရှိရင်လည်းဒါလေးတူညံ့ညံ့နေဆိုတော့တည်တယ်လူတွေကတနေ့ကိုလေကမ်းတုံးတောင်လောက်ရှူတယ်ဆိုတော့ ဆိုတော့ဘာကြောင့်ဒီလေတုညံ့မှုကိုကဂရုစိုက်ဖို့လိုတာပါအဓိကကတော့လူတွေကအမှရေးမရှိဘဲနဲ့အစာမရှိဘဲနဲ့နိုင်ရင်ပေါင်းများစွာအသက်ရှင်နိုင်တယ်ပေါ့နော်လေးမရှူရရင်တော့မင်းနဲ့နည်းနည်းလေးပဲနေပြီးသေးသွားမှာပဲလေအဲ့တော့လေးကအမတန်အရေးကြီးတယ်အသက်ရှင်တဲ့သူကပေါင်းလေးကိုအဓိကထားနေရတယ်နောက်ပြီးတော့ဒီလေးကလည်းစစ်ပင်ပေါ်ပေါ်လေးကိုလည်းတိုက်တယ်အသေးနံပင်နဲ့တိုက်တယ်ဆိုတော့အသေးနံ မှာလူပိုပေါ်ပဲကြာကြာကြားလို့ရှိရင်အဲ့ထက်မှရှိရဲရေကန်ရေအန်ဒီမှာရှိရဲရေတွေရဲ့တက်တီတွေလည်းပျက်စီးသွားနိုင်တယ်ပေါ့နော်။နောက်အဆောက်ဦးဆိုတော့အဆောက်ဦးတွေဒီမှာစောက်ထားမယ်ဆိုရင်လေတူးညင်ညက်တဲ့ခွင်ရေတူးထဲမှာ acid တွေပါမလား။ပါပါမလဲ။အဆောက်ဦးတွေပျက်စီးနိုင်တဲ့တက်တီပါသွားလို့ရှိရင်လည်းအဆောက်ဦးတွေမြင်းမြန်းပြက်သွားမယ်။ဥမာကြောက်တိုင်တွေပဲဖြစ်ဖြစ်အထင်းမှန်ဆောက်ထားတဲ့အဆောက်အဦတွေပဲဖြစ်ဖြစ်ရုပ်ထုတွေပဲဖြစ်ဖြစ်လေတုမကောင်းလို့ရှိရင်လည်းပို့ပြီးတော့ပြက်လွယ်သွားမယ်နော်။နောက်ပြီးတော့ငန်းနိုင်ငံနဲ့မှလည်းရှိပမာပြည်မှာလည်းရှိတဘာဝဥယျာဉ်တွေပေါ့နော်။ဥမာအလောင်းတော်ကတဖားတော့ပေါ့။သူတို့မှရှိရလေတုရဲ့တတ္တိတွေနောက်ပြီးတော့တဏျာနဲ့တဏျာမြင်နိုင်တဲ့အစွမ်းတွေကလည်းလုံးဝကိုထိခိုက်သွားမယ်။တဘာဝပဝင်ခြင်းဥယျာဉ်တွေနားမှာလေတုဉာဏ်နဲ့လုံငန်းများအရာများရောက်လာလို့အရင်နဲ့လေရလည်းရှိလို့မကောင်းတော့ဘူး။လေကျောင်းသေးပို့ဆောင်ရုံနဲ့တကြိုက်တယ်ဟုတ်တယ်မလူကြမ်းမရည်ထိခဲ့ပါလေဒါကြောင့်မလို့လေတုညဉ့်ညံ့မှုအလေးထားတဲ့ပေါ့လို့ဆိုလေတုကလေတုတစ်ခုနဲ့ပြီးတာမဟုတ်လေပြီးလို့ရှိရင်ရေထဲရောက်မယ်ရေထဲရောက်လို့ရှိရင်လည်းရေထဲရောက်မယ်ဥပမာဆိုလေတုရဲ့ကမကောင်းတဲ့ဥပမာဆိုတော့ဟိုပရာလိုဟာမျိုးကတစ်ဖြည်းကြာရေထဲရောက်ရေထဲရောက်လေရေတော်ရီရဲ့စားရေတော်ရီပေါ်ရောက်ရေလေတော်ရီလူရဲ့တခံပြင်ပြီးတော့စားပေါ့နော်အကုန်လှည့်နေတာပေါ့နော်
တဘာဝဝင်းကျင်ဆိုင်အင်ဂျင်နီယာဒေါ်အေးအေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်တောက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာဘတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့အစီအစဉ်ရဲ့အဆုံးမသက်သေးခင်ခြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကအကြေညာပေးပါမယ်
IS Islam စစ်တေချောအဖွဲ့ကဂျော်ဒန်နိုင်ငံတက်လေမှုကိုတက်ဖြတ်လိုက်တာကိုလက်စားချတဲ့အနေနဲ့ဂျော်ဒန်ကလေကြောင်းစစ်စီရေးပြုလုပ်နေတာကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချတဲ့ပြည်သူတွေမြို့တော်အမန်ကလမ်းမတွေပေါ်မှာချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ El Husseini Bili ကျောင်းကတောက်ကြနေဝုပြုဆူတောင်းပြီးထွက်လာကြတဲ့အဲ့ဒီထောင်နဲ့ချတဲ့ပြည်သူတွေဟာဂျော်ဒန်အလံကိုဝေရန် Islam မစ်အဖွဲ့ကိုစန့်ကျင်တဲ့ကြွေကြော်စာနဲ့အော်ဟစ်ပြီးမြို့တော်လမ်းမတွေမှာချစ်တဲ့ဆန္ဒပြခဲ့ကြတာပါ။စီးရီးယားနိုင်ငံအတွင်းပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဖမ်းဆီးခံရတဲ့ဂျော်ဒန်တိုက်လေယာဉ်မှူးမူဝတ်အယ်ကာဆေဘေကိုရဲစစ်စစ်တပ်ဖြတ်လိုက်တဲ့အတွက်လက်ဆားချတဲ့အနေနဲ့အစ္စလာမ်စစ်သွေးကြော်တွေပေါ်အခုပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေဟာအဆပဲရှိသေးတဲ့အကြောင်းဂျော်ဒန်အစိုးရကပြောပါတယ်။အစ္စလာမစ်စစ်သွေးကြော်တွေပေါ်ပြင်းထန်တဲ့လက်ဆားချမှုတွေပြုလုပ်သွားမယ်လို့ဂျော်ဒန်ဘီယင်အဗ်ဒူလာကပြောဆိုပြီးစီးရီးယားနဲ့အီရတ်နိုင်ငံအတွင်းမှာရှိတဲ့စစ်သွေးကြော်တွေရဲ့ပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုတွေဒါစင်နဲ့ချီပြုလုပ်ခဲ့တာပါ။အင်ကာနေကအင်တာနက်အွန်လိုင်းပေါ်ကတဆင့် IS အဖွဲ့ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့အဲ့ဒီတက်လေယာဉ်မှုကိုလောင်းရီတစ်ခုထဲမှာထည့်ပြီးမိရှုတက်ဖြတ်တာကိုပြသထားပါဗျ။ ပြီးခဲ့တဲ့ဗုဒ္ဓနေ့ကထိုင်ဝမ်နိုင်ငံမှာပြက်ကျပြီးလူပေါင်း35ဦးသေဆုံးသွားခဲ့ရတဲ့ TransAsia လေကြောင်းလိုင်းကလေယာဉ်ပြက်ကျသွားတာဟာအင်ဂျင်တစ်လုံးကအလုံးမလုံးတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်အဲ့ဒီအင်ဂျင်ဟာလေယာဉ်လေဆိပ်ကနေတက်ပြီး38စက္ကန့်အကြာမှာအလုံးမလုံးတော့ဘူးဆိုတာသိသာရတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုကဒုတိယအကြီးဆုံးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကုမ္ပဏီကိုဘယ်သူကအင်တာနက်ကနေဝင်ရောက်တိုက်ခတ်တယ်ဆိုတာသိနိုင်မှုအမေရိကန်အစိုးရအရာရှိတွေကြိုးပမ်းနေကြပါတယ်
တဲ့ရင်ချင်းချုပ်ကိုကိုစုံဝင်လိုက်ကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Glenn Bon Galileo ဖြစ်ပါတယ်ရှင် VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်းလန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.